Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာပြန်ရောင်းတဲ့တည်ဆုံတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2018ခုနှစ်ဇွန်လ26ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ24/50/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ဖန်ယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုကျော်အောင်လင်းနဲ့ကျွန်တော်ကြော်သိမ်းပြပြမှာပါတူရကီသမရယူကော့ပွဲဟာအစ်မနဲ့ယူကော့ပွဲဖြစ်ပေမဲ့မဲဆွယ်စီဝင်းကာလမှာတော့မျှတမှုမရှိဘူးလို့လေလာဆောင်ကြည့်တဲ့အဖွဲ့အစည်းကပြောပါတယ်မြန်မာစစ်တပ်နဲ့ရဲဘက်ထိတန်းရာရှိ9ဦးကိုဥရောပသမဂ္ဂနဲ့ကနေဒါကတန်ခတ်ရေးယူလိုက်ပါတယ်ကဘာဘလောက်ဘောလုံးမဲအုပ်စု A နဲ့ B နောက်ဆုံးပွဲတွေကံပြီးသွားတဲ့နောက်ဥရုဂွေးရုရှားပေါ်တူဂီနဲ့စပိန်တို့ဒုတိယအဆင့်တက်သွားပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်တပ်နဲ့လုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂကအရေးယူလိုက်တာဟာရင်းညာဒုက္ခတဲ့ဒီနေရပြန်လာရေးကိစ္စမှာအထောက်အကူဖြစ်စေတဲ့ဖို့လိုတယ်လို့ EU အကြီးအကဲကပြောကြားလိုက်ပါတယ
် myself personally visits both to Bangladesh to the refugee camp and to Myanmar talks several times
with EU လုံခြုံရေးမူဝါဒအကြီးအကဲ Federica Mogherini ပြောကြားသွားတာပါဒီကြောင့်လည်းသူတစ်ဆက်တည်းမှာပဲမြန်မာစစ်တပ်ကလည်းထိတ်တန်းစစ်ကောင်းဆောင်တို့ကိုအရေးယူလိုက်တဲ့အကြောင်းနဲ့အတူစီဝိုင်းကဏ္ဍသုတဆုံလင်အမေရိကန်တကွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာတင်ပြပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုကျော်အောင်လင်တို့ပြောပြပေးပါဦးဗျာ
။တူရကီနိုင်ငံသမရယူကော့ပွဲဟာမဲဆန္ဒရှင်တွေအတွက်စစ်မှန်တဲ့ယူကော့ပွဲတစ်ခုဖြစ်ပေမဲ့မဲဆွယ်စည်းဝေးဆိုင်ရာအခြေအနေတွေကတော့ဒဏ်လူညီများမှုမရှိဘူးလို့ယူကော့ပွဲစောင့်ကြည့်လိလာရေးအဖွဲ့တစ်ဖွဲ့ကတင်းလာနေမှာပြောပါတယ်။လက်ရှိသမရဟာအစိုးရနဲ့ဆက်ဆက်တဲ့အများပြည်သူဆိုင်ရာနဲ့ပုဂ္ဂလိကမီဒီယာသတင်းဌာနတွေကအဆက်မပြတ်သတင်းဖော်ပြတာအပါအဝင်အချိုးအစားညီမျှမှုမရှိတဲ့အသာစီးအခြေအနေရခဲ့တယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတနင်္လာနေ့ကနေဦးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ EU သံတမန်ရေးအကြီးအကဲ Federica Mogherini နဲ့တိုးချဲ့ရေးဌာနကော်မရှင်နာမင်းကြီး Johannes Hahn တို့ရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာ OSCE အဖွဲ့ရဲ့လေ့လာတွေ့ရှိချက်တွေကိုကိုးကားပြောဆိုထားပေမဲ့တူရကီသမရနာမည်ကိုတိုက်ရိုက်ဖော်ပြမထားသလိုရွေးကောက်ပွဲနိုင်တယ်ဆိုတဲ့ပေါ်ဂုံပြူချီချူးစကားပြောထားတာလည်းမပါပါဘူး။2016ခုနှစ်ကတူရကီမှာသမရအာဒိုဂန်ကိုဖျောက်ချအာဏာသိမ်းမှုကြိုးစားတာမောင်းမမြင်ဖြစ်ပြီးတဲ့နောက်သတင်းမီဒီယာကများပြားအပါအဝင်လူထောင်ပေါင်းများစွာကိုတူရကီအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းတဲ့ပေါ် EU ကအပြင်းထန်ဝေဖန်ပြစ်တင်ထားတာပါ။
နေဆက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာသူတွေပေါ်မှာတရားဥပဒေလမ်းကြောင်းအရလွတ်ဆောင်တာကိုသမရဒေါ်နယ်ထရန့်ကတင်းနာနေမှာနောက်ထပ်အပြင်းထန်ဝေဖန်တိုက်ခတ်မှုလုပ်လိုက်ပြီးတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုသူတို့မိခင်နိုင်ငံတွေစီချက်ချင်းပြန်ပို့တင်တယ်လို့ပြောပါတယ်လူတွေတရားမဝင်လာတယ်ဆိုလို့ရှိရင်သူတို့ပြန်သွားမယ်စနစ်တစ်ခုကိုကျွန်တော်တို့လိုချင်ပါတယ်ခိုင်မာအားကောင်းတဲ့နေဆက်တွေကိုလိုချင်ပြီးတော့ရာဇဝတ်မှုတွေကိုမလိုချင်ပါဘူးလို့သမရထရန့်ကအင်ဗီရိုမှာသတင်းတောက်တွေကိုပြောပါတယ်တိုင်းပြည်တွင်းကိုတရားမဝင်ဝင်ရောက်လာပြီးတော့ခလုံးဝင်းလျှောက်ထားကြတဲ့အထောက်ထားမဲ့ရွှေပြောင်းဝင်ရောက်သူတွေကိစ္စကိုဥပဒေကြောင်းအရကြားနာစစ်ဆေးတာအဆုံးသတ်ဖို့သမ္မတထရန့်ကတောင်းဆိုတာဟာအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့အမေရိကန်လူမှုလွတ်လပ်ခွင့်ဆိုင်ရာသမ္မတ ACLU ကတနင်္လာနေ့မှာပြောပါတယ်ဒါပေမဲ့အဲ့ဒီပြောဆိုချက်ကိုသမ္မတထရန့်က Twitter ကနေပြီးတော့ရေးသားတုံ့ပြန်ပြီးတော့ပယ်ချပါတယ်
အီရန်နိုင်ငံရဲ့ပို့ပြီးတော့ဆိုးလာတဲ့စီးပွားရေးအခြေအနေပေါ်မကျေနပ်ကြတဲ့အီရန်နိုင်ငံသားရာပေါင်းများစွာဟာတနင်္လာနေ့ကတီရန်မြို့တော်မှာစုဝေးဆန္ဒပြကြတာကြောင့်နေပေါင်းများစွာအတွင်းအီရန်ဆိုးရွားဆန့်ကျင်ရေးအကြီးမားဆုံးဆန္ဒပြပွဲဖြစ်သွားပါတယ်။အကြောင်းဝယ်တွေမကောင်းတာနဲ့အီရန်ငွေကြေးရီယယ်ရဲ့တန်ဖိုးကျဆင်းနေတဲ့ပေါ်ကန့်ကွက်တဲ့အနေနဲ့တီရန်မြို့တော် Grand Bazaar ကဈေးဆိုင်တွေကိုဆန်ရှင်တွေကပိတ်ပစ်လိုက်တာကနေတနင်္လာနေ့ဆန္ဒပြပွဲကိုစတင်ကြတာဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနနဲ့မျက်မြင်တွေကပြောပါတယ်။အီရန်ရီယယ်ငွေဟာအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာလွန်ခဲ့တဲ့6လအတွင်း50ရာခိုင်နှုန်းထိကျဆင်းသွားတာပါ။ဆိုင်းပိုင်ရှင်တွေနဲ့တခြားဆန္ဒပြသူတွေရာပေါင်းများစွာဟာအစိုးရဆက်ကြီးရဲ့ကြွေးကြော်ဆောင်တွေကိုအော်ဟစ်ပြီးဈေးအနီးတီရန်မြို့လယ်လမ်းတွေပေါ်မှာချီတက်ဆန္ဒပြကြတာကိုတီရန်မြို့ကန်တွေကရိုက်ယူပေးပို့ပြီး VOA ပါရှန်ဌာနကအတည်ပြုထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။တနင်္လာနေ့ဆန္ဒပြပွဲကိုရိုက်ယူထားတဲ့ဗီဒီယိုအများပြားကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတင်ထားပြီးတေယူရံမျိုးလယ်မှာဆန္ဒပြသူတချို့ကိုလူညုံရေးတပ်ဖွဲ့ကမြေရုံပုံးတွေတုံးပြီးတော့နှိမ်နှင်းပြုတ်ခွဲတာကိုလည်းဗီဒီယိုတွေမှာတွေ့ရပါတယ်
။ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာတော့မလားဆိုတဲ့ကမ္ဘာတစ်ပေါင်းကစိုးရိမ်မှုတွေနဲ့အတူအမေရိကန်နဲ့ဥရောပကဈေးကွက်တွေမှာစတော့ရှယ်ယာဈေးတွေတနင်္လာနေ့ကကျဆင်းခဲ့ပါတယ်။မနေ့ကဈေးကွက်ပိတ်ချိန်မှာအမေရိကန်က100နှုန်းကျော်စတော့ဈေးတွေကျခဲ့ပြီးတော့ဥရောပကဈေးကွက်တွေမှာဒီတက်ပိုဆိုးပါတယ်။ဈေးကျမှုတွေချက်ချင်းပြင်းပြင်းရှိနေတဲ့အထက်မှာနှီးပညာဆိုင်ရာဈေးကွက်ကတော့အထိနာဆုံးဖြစ်နေပါတယ်။ AP လကစတက်မယ်ဆိုလို့ရှိရင်နှီးပညာဆိုင်ရာစတော့ ချေရီဟာမနေ့တုန်းကတရက်အတွင်းနှစ်ရာခိုင်နှုန်းကျော်ကျခဲ့တာပါလူငယ်ဆိုင်ရာဆိုးရိမ်မှုတွေကြောင့်တရုတ်ကွန်ပစ္စည်းတွေပေါ်မှာသွင်းကုန်ခွန်တွေကောက်ခံမဲ့စီစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာထားပါတယ်လာမယ့်သတင်းနှစ်ပတ်အတွင်းတရုတ်ကွန်ပစ္စည်းတွေပေါ်မှာဒေါ်လာ30ဘီလီယံဘူးအခွန်တွေတိုးမြင့်ကောက်ယူသွားဖို့အမေရိကန်ဘက်ကစီစဉ်ထားတာပါတရုတ်ဘက်ကလည်း
မနက်6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့အင်္ဂါမနေ့ဖက်တတိယမြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာစစ်ဘက်နဲ့ရဲဘက်ထိတန်းရာရှိကြီးခုနှစ်ဦးပေါ်ဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကဇွန်လ25ရက်တနင်္လာနေ့မှာနှက်ခတ်ရေးယူမှုတွေချမှတ်လိုက်ပါတယ်။ရေးယူခံရသူတွေထဲမှာပါတဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်တိုင်မူဘူဂျုံမုံမုံဆိုးဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်နှိမ်နှင်းဖြိုခွဲမှုတွေလှုပ်ဆောင်စဉ်ကာလကရိုဟင်ဂျာတွေကိုတပ်ဖြတ်မှုတွေနဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေတဲ့တာဝန်ရှိသူဖြစ်တယ်လို့ EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ကလည်းအဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကနေဒါနဲ့နိုင်ငံတကာအတိုင်းအဝိုင်းကနှုတ်ပိတ်မနေနိုင်ပါဘူး။ဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပါတယ်ဒါဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပါတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ် EU ကနေဒါစတဲ့နိုင်ငံတကာအတိုင်းအဝိုင်းကရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲပေမဲ့မြန်မာအစိုးရကတော့အဲ့လိုခေါ်ဝေါ်သုံးဆွဲတာကိုအတိအမှန်မပြုပါဘူး EU နဲ့ကနေဒါရဲ့နိုင်ငံရေးယူမှုထွက်လာပြီးသိမကြခင်မှာပဲဗိုလ်ချုပ်မုံမုံဆိုးကိုတပ်မတော်ကထိုးပစ်လိုက်တဲ့အကြောင်းနဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုတော့မေလ22ရက်နေ့ကတည်းကသူ့ရဲ့သဘောဆန္ဒလျောက်တပ်မတော်ကနှုတ်ထုတ်ခင်ပြုပြီးဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီထုတ်ပြန်ချက်ထဲမှာ EU နဲ့ကနေဒါရဲ့တန်ခတ်ရေးယူမှုအကြောင်းကိုတော့ဖော်ပြထားတာမတွေ့ရပါဘူး။ဒီအကြောင်းသတင်းလွှာတွေကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ။
ဆက်သွယ်ဆိုင်ရာမမမကန်လို့ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အဖမ်းဆီးခံထားရသူ73ဦးကိုမြန်မာဘက်ကတရုတ်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ဆင်ဟွာသတင်းမှာဖော်ပြထားပါတယ်။ယူနန်ပြည်နယ်ခုမင်းမြို့မှာတနင်္လာနေ့တုန်းကလွှဲပြောင်းမှုလုပ်ခဲ့တာပါ။လိန်လယ်မှုပေါင်း30ကျော်နဲ့ဆက်ဆက်ပြီးတော့သူတို့ကိုဖမ်းဆီးထားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမှုတွေမှာတရုတ်ယွမ်ငွေတသန်းကျော်အမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်3000ကျော်ကျော်ပါဝင်ပတ်သက်နေတာပါ။မြန်မာနိုင်ငံအတွင်းဆက်သွယ်ရေးနဲ့ဆိုင်တဲ့လိန်လယ်တဲ့ဂိုင်းတစ်ခုရှိနေတာကိုစုံစမ်းသွားမယ်လို့ကုမင်းရဲတပ်ဖွဲ့ကပြောပါတယ်။ပြည်မှုကျွလွန်နယ်လိုတန်ရရှိသူတွေကိုတရုတ်နဲ့မြန်မာရဲတပ်ဖွဲ့တွေဝင်တွေပူးပေါင်းပြီးတော့ဇွန်လ20ရက်နေ့တုန်းကဖမ်းဆီးခဲ့တာပါ။အဲ့ဒီဖမ်းဆီးမှုတွေလက်ကင်ဖုန်းအလုံး100ကျော်ကွန်ပျူတာ10လုံးနဲ့ရွမ်ငွေ6သိန်းကျော်ကိုနေရာ5ခုမှာတင်စီရမိခဲ့ပါတယ်။အဖမ်းခံရသူတွေဟာဘန် website အတုတွေကိုဖန်တီးပြီးတော့ငွေတွေထုတ်ချိမဲ့ဆိုတဲ့တယ်လီဖုန်းကနေတဆင့် text message တွေပို့ပြီးတော့တရုတ်နိုင်ငံအတွင်းကလူတွေကိုငွေညှစ်ခဲ့တာလို့ယုံကြည်ရပါတယ်။
ကဘာဘလာဘလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဇွန်လ25ရက်နေ့ကရှင်းပြကစားကြတာမှာအုပ်စုအေမှာဆော်ဒီအာရေဗျနဲ့ဥရုဂွေးတို့အနိုင်ရပြီးအုပ်စုဘီမှာအီရန်ပေါ်တူဂီတကူစီတေးစပိန်မော်ရိုကို2ဂိုးစီတေးကျသွားပါတယ်အုပ်စုရဲ့နောက်ဆုံးရလဒ်တွေကတော့ဒီကံမှာခင်ဗျာအုပ်စုအေမှာရုရှားနဲ့ဥရုဂွေးတို့အနိုင်ရပြီးတော့အုပ်စုဘီမှာအီရန်ပေါ်တူဂီစပိန်မော်ရိုကိုတေးကျပါတယ်အုပ်စုရဲ့နောက်ဆုံးရလဒ်တွေကတော့ဥရုဂွေးက3ပွဲနိုင်9မှတ်ရုရှားက2ပွဲနိုင်2ပွဲရှုံး6မှတ်ဆော်ဒီအာရေဗျကတပွဲနိုင်နှစ်ပွဲရှုံးသုံးမှတ်နဲ့အီဂျစ်ကသုံးပွဲရှုံးတမမမရပါဘူး။ဒါကြောင့်ဥရုဂွေးကအုပ်စုပထမ၊ရုရှားကအုပ်စုဒုတိယနဲ့16သင်းရှုံးထွက်အဆင့်ကိုတက်သွားပါပြီ။အုပ်စုဘီနောက်ဆုံးရလဒ်တွေကတော့စပိန်ကတပွဲနိုင်နှစ်ပွဲတည်းရေ9မှတ်၊ပေါ်တူဂီကလည်းတပွဲနိုင်နှစ်ပွဲတည်းရေ9မှတ်၊အီရန်ကတပွဲနိုင်တပွဲရှုံးတပွဲတည်းရေ4မှတ်၊မော်ရိုကိုကတပွဲတည်းရေ2ပွဲရှုံးတမမအတိအကျရထားပါတယ်။စပိန်နဲ့ပေါ်တူဂီတို့ရမှတ်တူပေမဲ့တွင်းကိုကွာခြားချက်အရစပိန်ကအုပ်စုပထမ၊ပေါ်တူဂီကအုပ်စုဒုတိယနဲ့16သင်းရှုံးထွက်အဆင့်ကိုတက်သွားပါပြီ။အုပ်စု A နဲ့ B မှာနောက်တစ်ဆင့်တက်မဲ့အသင်းတွေထွက်လာပြီဖြစ်တဲ့အတွက်16သင်းရှုံးထွက်အဆင့်မှာဥရုဂွေးနဲ့ပေါ်တူဂီစပိန်နဲ့ရုရှားတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။မြန်မာစံတော်ချင်းဇွန်လ26ရက်အင်္ဂါနေ့ည7နာရီခွဲမှာတော့အုပ်စု C ကအော်စတြေးလျနဲ့ပီရူဒိမက်နဲ့ပြင်သစ်မြန်မာစံတော်ချင်းဇွန်လ28ရက်ဗိုဒူးနဲ့မနေ့7နာရီခွဲမှာအုပ်စု D ကအိုင်စလန်နဲ့ခရိုအေးရှားနိုင်ဂျီးရီးယားနဲ့အာဂျင်တီးနားတို့အုပ်စုနောက်ဆုံးပွဲတွေကိုရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဒီအသင်းတွေရဲ့လက်ရှိအဆင့်ရမှတ်စရတွေနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့ VOA website burmese.voanews.com နဲ့Facebook UAE Burmese News တို့မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ Saudi Arabia နိုင်ငံမှာအမျိုးသမီးတွေရင်မောင်းခွင့်ကိုနှစ်ပေါင်းများစွာပိတ်ပင်ကန့်သက်ထားတာရုပ်သိမ်းလိုက်ပြီးဖြစ်လို့ Saudi Arabia ချင်းတနင်္ဂနွေညတကောင်ကစပြီးတော့အမျိုးသမီးတွေရင်မောင်းခွင့်ရသွားပါပြီ။အခုလိုရင်မောင်းခွင့်ပိတ်ပင်ထားတာကိုရုပ်သိမ်းလိုက်တာနဲ့အတူအမျိုးသမီးတွေအတွက် ရင်မောင်းနဲ့အလုတ်ကင်ခွင်လန်းတွေလည်းပွင့်လာပါတယ်။အဲ့ဒီရင်မောင်းလုတ်ဟာဆော်ဒီအရေဗျာနိုင်ငံမှာမျိုးသားတွေသာလုတ်ခွင့်ရခဲ့တဲ့လုတ်ဖြစ်တဲ့အပြင်မကြာသေးခင်ကာလအထိဆော်ဒီမျိုးသားအများပြားကရင်မောင်းလုတ်ကိုလုတ်ကြတာတော့မဟုတ်ပါဘူး။ဒီလုတ်ဟာအထူးသဖြင့်ဝင်ငွေနှိပ်နိုင်ငံတွေကဖြစ်ကြတဲ့ဒီအိန္ဒိယ၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်တို့လိုနိုင်ငံတွေကအမျိုးသားတွေနိုင်ငံသားတွေလုတ်တဲ့လုတ်တွေအဖြစ်လုံးဝသတ်မှတ်ထားကြတာပါ။အခုတော့ Uber အငှားရင်လုပ်ငန်းလူမျိုးတွေမှာလှုပ်လှုပ်ချင်တဲ့ဆော်ဒီအမျိုးသမီးတွေအများပြားထွက်လာပြီးဖြစ်ပေမဲ့လည်းအစဉ်လာရအမျိုးသားတွေလွှမ်းမိုးကြီးစိုးထားတဲ့တိုင်းပြည်မှာဒီပြောင်းလဲချက်ကချက်ချင်းအလွယ်ကူတော့ဖြစ်လာမှာတော့မဟုတ်ပါဘူးခင်ဗျာ
။အင်္ဂါနေ့မနေ့ကင်းထိတိုင်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါ။တော်ရရှိနေအခုနားဆင်နေရတဲ့ VOA အစီအစဉ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းတရိုက်နားဆင်နေပါတယ်ခင်ဗျာ။အခုအစားလို့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခတွေမှာလူအခွင့်အရေးချိုးဖောက်မှုတွေတာဝန်ရှိတယ်လို့စွပ်စွဲခံရတဲ့မြန်မာစစ်တပ်အပါအဝင်လူညွန့်ရေးတပ်ဖွဲ့တွေကအကြီးတန်းအရာရှိ9ဦးကိုပြစ်မှတ်ထားတံခါးပိတ်ဆို့လိုက်ကြောင်းEU ဥပရောပသမဂ္ဂကဇွန်လ25ရက်နေ့မှာကြေညာပါတယ်။အခုလိုပြစ်မှတ်ထားရေးယူတာဟာဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ရွှေညာဒုက္ခသည်တွေဌာနေပြန်ရေးမှအထောက်အကူဖြစ်နိုင်ရေးအတွက်ဖြစ်တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံသားရေးနဲ့လူညွန့်ရေးမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပါ
။ဇွန်လ25ရက်နေ့ကဥရောပသမဂ္ဂကနေဒဏ်ခတ်ပိတ်ဆို့လိုက်တဲ့ပုံကိုယ်တွေထဲမှာကာကွယ်ရေးဝန်ကြီးဌာနအမှတ်3ဆင့်ရဲ့အထူးတပ်ဖွဲ့မှုဖြစ်2015ဩဂုတ်ကနေ2019နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဖြစ်တဲ့2016အောက်တိုဘာကနေ2019နိုဝင်ဘာအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးနောက်ရခိုင်ပြည်နယ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးမှာပါဝင်တဲ့ဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးနောက်နေကြားဆောင်တပ်ဖွဲ့မှုဖြစ်တဲ့တာဝန်ယူခဲ့တဲ့ရဲမှူးချုပ်သူရဆန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေထဲမှာတော့တရားဥပဒေမဲ့တပ်ဖြတ်မှုတွေလိမ်ပန်းဆိုင်ရာအကြမ်းဖက်မှုတွေရိုဟင်ဂျာတွေရဲ့အိုးအိမ်အဆောက်အုံတွေကိုအကွက်ကြကြမီးရှို့ဖျက်ဆီးခဲ့မှုတွေပါတယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်လူခွင့်ရေးပြင်းပြင်းထန်ထန်ချိုးဖောက်သူတွေကိုပြစ်မှတ်ထားအရေးယူတန်းခတ်ခဲ့တယ်လို့ဥရောပသမ္မဂရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲFederica Mogherini ကပြောပါတယ
် The sanctions we introduced this morning yes indeed it's very targeted ones you know that our approach to sanctions is always gradual
ကျွန်တော်ဒီနေ့မနေ့ထုတ်ပြန်တဲ့ဒဏ်ခပိတ်ဆို့မှုတွေဟာပြစ်မှတ်ထားချမှတ်တယ်ဆိုတာမှတ်ပါတယ်ကျွန်တော်ဒဏ်ခပိတ်ဆို့မှုတွေချမှတ်ပုံကတစ်ဆင့်ပြီးဆင့်ဖြစ်ပြီးပြန်ရုပ်သိမ်းပေးနိုင်အောင်လဲချမှတ်တာဖြစ်ပါတယ်ဒီချိန်ချမှတ်တာလဲဒီမူအတိုင်းပါပဲကျွန်တော်အနေနဲ့ဖက်မှာဒမ်ခပိဆုမှုမျိုးလိုပေးနိုင်တဲ့ဖိအားကိုတုံးတယ်လို့အချိန်ထဲမှာပဲအချိန်နဲ့ရရကိုမျက်ခြေမပြတ်ပါဘူးဒီနေရာမှာနှုတ်နယ်သေးတယ်လို့ဆိုရမယ့်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိမ့်သိမ်းကာကွယ်ဆောက်ရှောက်ဖို့လိုအပ်တဲ့အချက်ကအရေးကြီးပါတယ်ဒီမိုကရေစီမှန်းချက်တွေစံထားချက်တွေကိုမပြောက်ပြက်စေဖို့ပါပဲဒါအပြင်နိုင်ငံတကာလူအဖွဲ့အစည်းနဲ့အတူ EU ကရိုဟင်ဂျာတွေပေါ်ပုံမကာကွယ်ဆောက်ရှောက်ပေးဖို့နဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်လက်မှတ်ရေးထိုးထားတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လက်ခံရေးအစီအစဉ်ကိုအကောင်အထည်ဖော်ဖို့အရေးကြီးတယ်ဆိုတာကိုခံယူပါတယ်
။အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေနဲ့သာမကအိန္ဒိယလိုဒေသရင်းမိတ်ဆွေတွေနဲ့လည်း EU ကအမြန်မ်းဆွေးနွေးတိုင်ပင်လှောက်ဆောင်နေတာဖြစ်ပြီးအခုအရေးယူမှုကရိုဟင်ဂျာတွေနေရာပြောင်းရေးထိတိရရအကောင်အထည်ဖော်နိုင်မှုဖြစ်ကြောင်းလည်းပြောပါတယ်။
I would like to remind us all today what we adopted is restrictive measures so it's not just about being disturbed it's also about taking actions
အလုံးကိုအတိပေးလိုတာကဒီကနေ့ဒဏ်ခပိတ်ဆို့မှုတွေချမှတ်တာဟာဖိအားပေးုံသာမကလက်တွေအရေးယူဆောင်ရွက်ပြလိုက်တဲ့အချက်ပါပဲကျွန်မရှင်းရှင်းပြောလိုတာကဒဏ်ခပိတ်ဆို့မှုချမှတ်တာဟာသဘောတူညီမှုလက်မှတ်ရေးထိုးထားတာကိုအကောင့်ထဲဖော်ရမှာထိထိရောက်ရောက်လုတ်ကင်နိုင်ဖို့ခုလိုကန့်တမှုတွေချမှတ်လိုက်တယ်ဆိုတဲ့အချက်ပါပဲနိုင်ငံသဘောတူစာချုပ်ကိုနိုင်ငံအစိမ့်အရာရှိတွေကအတီးပြုတ်လက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အတွက်ကြောင့်လေအပြည့်ဝအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
။ရခိုင်ပြည်နယ်ကလည်းနေရဆန့်ခွာသူတွေပြန်လည်လက်ခံရေးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြား2019နိုဝင်ဘာ23ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ January 23ရက်နေ့ကလေးကစတင်လက်ခံဖို့တည်ဝင်ကြေညာခဲ့ပေမဲ့အခုချိန်ထိတည်ဝင်ရောက်မလာကြသေးပါဘူး။ဒါကြောင့်နေရဆွန့်ခွာသူတွေကိစ္စပ ပုံမမြန်ဆန်လာအောင် EU ကအခုလိုအရေးယူမှုနဲ့တွန်းအားပေးခဲ့တာဖြစ်ကြောင်း Miss Mogherini ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းလုံခြုံရေးတပ်တွေရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေထဲမှာလူခွင့်ရေးချိုးဖောက်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့အခြေအနေကိုဥရောပသမဂ္ဂကအနိကစောင့်ကြည့်နေသလိုအရေးယူလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးပြန်လည်တုံ့တက်မှုတွေကိုပုံမှန်ပြုလုပ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။အခု EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုအချက်အလက်ခံရတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအရာရှိ9ဦးအတွက်သူတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှာဖြစ်ပြီးအဲ့ဒီနိုင်ငံတွေမှာပိုင်ဆိုင်မှုတွေရှိရင်လည်းထိန်းချုပ်ခံရမှာဖြစ်ပါတယ်။ဗိုလ်ချုပ်မော်မောင်ဆိုးဟာအမေရိကန်ပြည်ထောင်စုရဲ့ပြစ်မှတ်တာအရေးယူမှုကိုလည်းခံနေရသူဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆက်ဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအပြစ်ပေးအရေးယူတာတွေရှိခဲ့ကြောင်းပြောဆိုထားသလိုဇွန်လ25ရက်နေ့မှာပဲစစ်တပ်အရာရှိကြီးတဦးကိုတပ်မတော်ကနေအပိပိုင်ထုတ်ပယ်ပစ်ခဲ့ပြီးတဦးကိုတော့မိမိဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
။တော်ခင်မျိုးသက်ပြောပြခဲ့တာမှာတဆက်တည်းတင်မြတ်မှာက EU ဥရောပသမဂ္ဂကနေသူတို့ဌာနခအရေးယူလိုက်တဲ့မြန်မာစစ်တပ်ရဲ့နေကြားစောက်ရဲအရာရှိ9ဦးရဲ့အမည်စင်းကိုတနင်္လာနေ့ကထုတ်ပြန်ပြီးနိုင်ပိုင်းအကြမှာပဲအဲ့ဒီစီးနယ်ပါနေတဲ့ထိပ်ပိုင်းစစ်ဗိုလ်ချုပ်နှုတ်ဦးကိုတပ်မတော်ပိုင်းဆိုင်ရာအရေးယူလိုက်ကြောင်းမြန်မာစစ်တပ်ကကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်မှာခုခဲကြမ်းမှမှုအားနည်းတဲ့အတွက်ကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။မိုင်းအင်ဂျင်နိုင်ကတင်ပြมาဖြစ်ပါတယ
်။တနင်္လာနေ့ကထုတ်ပြန်တဲ့မြန်မာစစ်တပ်ရဲ့ကြေညာချက်အရဆိုရင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်မောင်မောင်ဆိုးကိုရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့လှုပ်ဆောင်ရမှာအားနည်းချက်တွေရှိနေတဲ့အတွက်2018ခုနှစ်မတ်လ6ရက်နေ့ကတည်းကတာဝန်ထမ်းဆောင်ခွင့်ကိုရနာထားတာဖြစ်ပါတယ်။အခုတော့ဗိုလ်ချုပ်မောင်မောင်ဆိုးကို2018ဇွန်လ25ရက်နေ့ရက်စွဲနဲ့တက်မတော်ကထုတ်ပယ်လိုက်ပြီလို့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မောင်မောင်ဆိုးအနေနဲ့2016အောက်တိုဘာလကနေ2019နိုဝင်ဘာလအထိရခိုင်ပြည်နယ်နယ်မြေရှင်းလင်းရေးအရေးပေါ်ကာလအတွင်းလုံခြုံရေးဆိုင်ရာကြိုတင်စီမံဖို့အားနည်းခဲ့တယ်လို့ဆိုပါတယ်။အလားတူစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာအမှတ်3စစ်စင်ရေးအထူးအဖွဲ့မှအနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့လှုပ်ရှားမှုတွေကိုကုတ်ကဲတဲ့ကာလအတွင်းစီမံဆောင်ရွက်ချက်တွေမှာလိုအပ်ချက်တွေရှိခဲ့သလိုအထိုက်အလျောက်တာဝန်ရှိခဲ့သူဖြစ်ပြီးဒါရီဟာကျမ်းမာရေးဆိုင်ရာချုပ်ရင်းမှုကြောင့်လို့တွေးရှိရတဲ့အတွက်2018မေလ22ရက်နေ့ကတည်းကယာရုကနေမိမိဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုထားတာဖြစ်တယ်လို့တက်မတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုမြန်မာစစ်တပ်ကသူတို့ရဲ့အရေးယူမှုပိုင်းဆိုင်ရာကိုထုတ်ပြန်ခဲ့တဲ့အပေါ်မှာနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုသုံးသပ်ပါတယ
် It pretty clearly the army didn't care about all the killings and atrocities of the Rohingya
စစ်တပ်ဟာရိုညာတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကိုဂရုမစိုက်ဘူးဆိုတာအလွန်ရှင်းပါတယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်မှုဆိုတဲ့အကြောင်းပြချက်နဲ့သူတို့ကိုထုတ်ပယ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘူး။ဖြစ်နေတာကဒီလိုပြစ်မှုကျူးလွန်တာတွေကိုဖုံးကွယ်ဖို့ပြက်ကွက်ခဲ့တာဖြစ်နိုင်ပါတယ်စစ်တပ်ကလှုပ်ခိုင်းတဲ့အတိုင်းအတာထက်ပို့ပြီးတော့အဆမတန်လုပ်မိတာဥပမာရိုညာတချို့ကိုပဲတတ်ဖို့အမိန်ပေးတယ်ဆိုပေမဲ့အများပြားတတ်လိုက်တာအကြမ်းဖက်မှုတွေအများအများကျူးလွန်ခဲ့တာဒါမျိုးတွေလည်းဖြစ်နိုင်ပါတယ်နောက်တစ်ခုဖြစ်နေတာကထုတ်ပြစ်ခံခဲ့ရတဲ့စစ်အရာရှိတွေကအလွန်မောက်မာခဲ့တာဒါမှမဟုတ်လက်စားတာစစ်စင်ကြီးကာလာတွဲမှာနှီးဥပဒေတွေအတိုင်းမဆောင်ရွက်ခဲ့တာအမိန်တွေမလိုက်နာခဲ့တာစတာတွေဖြစ်နိုင်ပါတယ်ဒီငါလူတွေအနေနဲ့ဒီစစ်အရာရှိနှစ်ဦးကိုဘာကြောင့်ထုတ်ပစ်လိုက်တယ်လဲဆိုတော့နောက်ွယ်ကအကြောင်းရင်းကိုသိဖို့ခက်ပါတယ
်။ကြီးမားလာတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်တဲ့ဖြစ်ရပ်တွေအတွက်အခုလိုစစ်အရာရှိတွေကိုစစ်တပ်ကထုတ်ပယ်လိုက်ရုံတသက်ဆိုတဲ့အခြေအနေကိုတော့နိုင်ငံတကာအတိုင်းဝိုင်းပဲဖြစ်ဖြစ်ရိုဟင်ဂျာတွေပဲဖြစ်ဖြစ်လက်ခံမှာမဟုတ်ဘူးလို့ Brett Adams ကပြောပါတယ်။ရိုဟင်ဂျာတွေပေါ်နှင်းပန်းနှိပ်စက်မှုနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့မှုစတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တန်ခတ်အရေးယူတဲ့စစ်ဖက်နဲ့လုံခြုံရေးဘက်အရာရှိ9ဦးစီးရင်နဲ့ပတ်သက်လို့ဥရောပသမဂ္ဂရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာအမှတ်3စစ်စင်ရေးအထူးအဖွဲ့မှအနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့လှုပ်ရှားမှုတွေကို2015ဩဂုတ်လကနေ2019ခုနှစ်အကုန်ထိကြီးကြပ်ခဲ့တဲ့ကာလအတွင်းရိုဟင်ဂျာတွေကိုနှင်းပန်းနှိပ်စက်မှုနဲ့ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဥပဒေမဲ့တပ်ဖြတ်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ရိုဟင်ဂျာအိမ်တွေနဲ့အဆောက်အုံတွေကိုစနစ်တကျမီးရှို့ဖျက်ဆီးမှုစတာတွေအဲ့ဒီကျူးလွန်တဲ့အထက်မှာပါဝင်ပါတယ်။ဒုတိယဖြစ်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှု ောင်ဘိုချုပ်မောင်မောင်ဆိုးဟာ2016ခုနှစ်အောက်တိုဘာလကနေ2019နိုဝင်ဘာလ10ရက်နေ့အထိရခိုင်ပြည်နယ်စစ်စင်ရေးကိုကျူးကျက်ကွပ်ကဲခဲ့တဲ့ကာလအတွင်းအဲ့ဒီလူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်။ချင်းမြန်တက်မ69ရက်တက်မမှုဗိုလ်မှူးချုပ်တန်းဦးချင်းမြန်တက်မ33ရက်တက်မမှုဗိုလ်မှူးချုပ်အောင်အောင်ဘူးတိတော်အခြေဆိုင်အမှတ်15စစ်စင်ရေးကွပ်ကဲမှုဌာနချုပ်မှုဗိုလ်ချုပ်ခင်မောင်ဆိုးတို့ဟာ2019ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအတွင်းရခိုင်ပြည်နယ်ကနယ်မြေရှင်းလင်းရေးစစ်စင်ရေးမှာတင်းထန်တဲ့လူခွေရေးချိုးဖောက်မှုဖြစ်ရက်တွေအတွက်တာဝန်ရှိသူတွေဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောက်နေကြားဆောင်တက်ဖွဲ့မှုအဖြစ်ကြီးကျက်ကွက်ကွဲခဲ့တဲ့ရဲမှုချုပ်သူရဆန်းလင်ကတော့သူတာဝန်ထမ်းဆောင်ခဲ့တဲ့2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်အောက်တိုဘာလအတွင်းဖြစ်ရက်တွေမှာတာဝန်ရှိသူဖြစ်တယ်လို့ရေးထားပါဗျ။ခုနှစ်ဦးမြောက်ဖြစ်တဲ့အမှတ်၈လုံခြုံရေးရဲတက်ဖွဲ့မှုတန့်စင်ဦးကတော့2019ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအတွင်းတက်မမှုဗိုလ်မှူးချုပ်အောင်အောင်ကွက်ခဲ့တဲ့ချင်းမြန်တက်မ33ကကျူးလွန်ခဲ့တယ်ဆိုတဲ့အကြမ်းဖက်မှုတွေမှာပူးပေါင်းပါဝင်မှုနဲ့ဒဏ်ခတ်အရေးယူမှုတွေမှာထည့်သွင်းခံခဲ့ရတာဖြစ်ပါတယ်ရှင
်။မယဉ်ညင်နိုင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ IDP စခန်းတွေပိတ်သိမ်းပြီးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်မဆောင်ရွက်ခင်မှာဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့ပြည်တွင်းစီးရဲ့အဓိကအကြောင်းရင်းတွေကိုအစိုးရကအရင်ဆုံးအလေးထားဖြေရှင်းသင့်တယ်လို့တိုင်းသားအဖွဲ့အစည်းတွေနဲ့ပြည်တွင်းအရက်ဖက်လူအဖွဲ့အစည်း108ဖွဲ့က NLD အစိုးရထံရေးသားတဲ့ဇွန်လ26ရက်တနင်္လာနေ့အိပ်ဖွင့်ပေးစာမှာတိုက်တွန်းလိုက်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်အစိုးရတပ်နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်တဲ့စစ်ပွဲတွေကြောင့်ဖြစ်ဖြစ်အခြားအကြမ်းဖက်ပဋိပက္ခတွေကြောင့်ဖြစ်ဖြစ်မြန်မာနိုင်ငံတွင်တိုင်းသားဒေသတွေမှာ IDP စခန်းတွေရှိလာတာဖြစ်ပါတယ်အထူးသဖြင့်ကရင်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာ IDP စခန်းတွေရှိနေတာပါအဲ့ဒီ IDP စခန်းတွေကိုမကြခင်ကာလမှာပိတ်သိမ်းတော့မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေကစပြီးအစိုးရဘက်ကပြင်ဆင်လာတာကြောင့်တိုင်းသားတွေကြားစိုးရိမ်မကင်ဖြစ်ရကြောင်းပြည်ပရောက်ကရင်တိုင်းသားများကွန်ရက်ပြောခွင့်ရသူပြည်ထောင်နိုင်ငံလန်ဒန်မြို့နေမတ်ဇူရဖန်းကပြောပါတယ
်ကျွန်တော်တို့အင်မတန်ကိုဆိုးနေပါတယ်ဘာဖြစ်လဲဆိုတော့ဒီ IDP တခန်းနေမှာရှိတဲ့ဒုက္ခတွေကဒီလိုမျိုးစမ်းမနေရတဲ့အထက်ကတက်မှာကစိတ်အနေတစ်ခါဖြစ်နေလို့ပါအဲဒီဆိုးရဒီဆက်ပြီးမှစိတ်ပွဲတွေဖြစ်နေတော့ပါတယ်အဲတော့ဒီစိတ်ပွဲတွေရတဲ့ဆွေးရတော့ဒီဒုက္ခတွေကတော့နေရကိုပြန်ပြီးတော့
မြန်မာနိုင်ငံတွင်အစိုးရစစ်တပ်ကတိုင်းသားဒေသတွေမှာစစ်အင်အားတိုးချလာတာတွေရှိနေပြီးတိုင်းသားလက်နက်ကင်တပ်တွေနဲ့ဖြစ်ပွားတဲ့ရင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံတွေဟာနေရစွန့်ခွာ IDP ဒုက္ခသည်တွေအဖြစ်တိုးပွားလာနေတာဖြစ်ပါတယ်စစ်ရေးဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်သေးဘဲအဲ့ဒီ IDP စခန်းတွေကိုပိတ်သိမ်းဖို့အစိုးရကလှုပ်ဆောင်မဲ့ကိစ္စဟာလက်တလုံးမှမဖြစ်သင့်တဲ့စီမံကိန်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင် Alliance အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
် GIDP တသိန်းကျော်က IDP camp တွေမှာမနေဘဲမှာသွားနေခိုင်းစီဖြစ်တယ်လို့အစိုးရပြန်ပေးရမှာပဲ
IDP စခန်းပိတ်သိမ်းဖို့ပိတ်သိမ်းချင်တာမှအဓိကအကျတဲ့ဒီသူတို့ရဲ့ဘာသာရေးကောင်းဆောင်ဖွဲ့စည်းတွေကိုအရင်ဆွေးနွေးတင်တယ်လို့သူတို့ကအကြံပြုချင်ပါတယ်သူတို့ကချင်ပြည်နယ်မှာဒီဒုက္ခရောက်နေတဲ့စစ်ဘေးဒုက္ခတွေအများပိုင်းကအကုန်လုံးခရိယံဘာသာဝင်တွေများကြပါတယ်။အဲ့ဆိုသူတို့နဲ့ပြောရမှာပေါ့နော်။နောက်တစ်ခုကပမာပြီးမှပိတ်သိမ်းတင်တာက33လို့99လို့စစ်တပ်တွေအရင်ပိတ်သိမ်းတင်မှာသူတို့လာတဲ့နေရာပြန်နေရာချထားရင်ကျွန်တော်အမျိုးသားရင်ကြားစီရေးအတွက်အများကြီးအထောက်အကူပြုပါလိမ့်မယ်
။ဒါကြောင့်အစိုးရကလွှတ်ဆောင်မဲ့ IDP စခန်းပိတ်သိမ်းရင်းအစီအစဉ်ကိုယာယီရပ်ဆိုင်းထားဖို့နဲ့ပြည်တွင်းစစ်ရဲ့အဓိကအကြောင်းရင်းကိုအစိုးရကအလေးထားဖြေရှင်းပေးဖို့တိုင်းသားနဲ့အရက်ဖွဲ့အဖွဲ့အစည်းတွေကအစိုးရကိုတိုက်တွန်းကြောင်းမတ်ဇူရဖန်းကပြောပါတယ်။ပြည်ရင်တိုင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU က2012နောက်ပိုင်းအစိုးရနဲ့အပြစ်ရပြီး NCA အပြစ်အစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပေမဲ့ပြည်ရင်ပြည်နယ်နဲ့တဝိုက်မှာ2018ခုနှစ်အတွင်းအစိုးရတနဲ့တကြောပြန်တိုက်ပွဲငယ်တွေကြောင့်ဒေသခံပြည်ရင်တိုင်းသား2000ကျော်အိုးအိမ်စွန့်ခွာ IDP တွေအဖြစ်တိုးလာတယ်လို့တိုင်းသားနဲ့ပြည်တွင်းအဖွဲ့တွေရဲ့စစ်တမ်းမှာဖော်ပြပါတယ်။ကချင်ပြည်နယ်မှာဆိုရင်2011ခုနှစ်နောက်ပိုင်းအစိုးရတပ်တွေနဲ့ခုနှစ်နှစ်ကြာတကြောပြန်စစ်ပွဲကြောင့် IDP ဒုက္ခသည်ပေါင်း 132,000 ကျော်ရှိနေသေးကြောင်း2018မတ်လကစတင်ခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကပဋိပက္ခတွေကြောင့်နေရစွန့်ခွာလာတဲ့ IDP ဒုက္ခသည်ပေါင်း 9,000 ရှိနေသေးဖြစ်ကြောင်းအစိုးရထံအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒ
ီယိုအမေရိကန်တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။68ကြိမ်မြောက်ကိုရီးယားစစ်ပွဲနှစ်ပတ်လည်အထိမ်းအမှတ်ကာလမှာအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်အာရှဒေသကိုခီးထွက်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စကဘာကစိတ်ဝင်စားနေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုခီးထွက်နေတာပါ။ VOA သတင်းတော့ Victor Bactie ရဲ့သတင်းလွှာကိုတော့ကိုကျော်အောင်လွင်ကတင်ဆက်ပါမယ်။
အမေရိကန်နဲ့တရုတ်နဲ့နိုင်ငံအကြားလုံခြုံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေတင်းမာမှုတွေတိုးလာနေတဲ့အချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဆာတရုတ်ပါဝင်အာရှသုံးနိုင်ငံကိုခီးထွက်နေတာပါ။ဒါဟာကာကွယ်ရေးဝန်ကြီးအဖြစ်နဲ့တရုတ်နိုင်ငံကိုသူပထမဆုံးအကြိမ်ခီးထွက်တာလည်းဖြစ်ပါတယ်။နှစ်နိုင်ငံအပြန်အလှန်အကျိုးစီးပွားဖြစ်ထွန်းမှုနဲ့အညီအမေရိကန်နဲ့တရုတ်စစ်ဖက်ဆက်ဆံရေးဟာလည်းခိုင်မာအောက်ကောက်ပြီးတော့တည်တည်ငြိမ်ငြိမ်ရှိနေမဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တရုတ်အစိုးရပိုင်းသတင်းမီဒီယာကဖော်ပြပါတယ်။ဝန်ကြီးမက်တစ်ရဲ့အခုအာရှခီးစဉ်မှာသူ့ဘက်ကပြောဆိုလိုတာတွေလည်းအများအပြားရှိနေသလိုတပက်ကပြောဆိုတာတွေကိုလည်းနားထောင်ကျင်တာတွေရှိနေတယ်လို့သတင်းတောက်တွေကိုပြောပါတယ်ပစိဖိတ်သမုဒ္ဒရာကန်ယိုဒန်တဝိုက်ဟာဝိုင်အနီးမှာနိုင်ငံဆောင်ပါဝင်တဲ့ရေတပ်စီရေးလက်ချက်မှုတွေလုပ်တဲ့အထက်မှာတရုတ်ကိုအမေရိကန်ဘက်ကမဖိတ်ကြားခဲ့ပါဘူးတောင်တရုတ်ပင်လယ်တွင်တရုတ်ဘက်ကစီရေးတိစောက်မှုတွေလုပ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့တခြားနိုင်ငံတွေပူးပေါင်းပြီးတော့စီရေးလက်ချက်မှုတွေလုပ်လာတာပါတရုတ်ရဲ့တောင်တရုတ်ပင်လယ်တွင်ကစီရေးကိစ္စတွေဟာထိုင်ဝမ်အတွက်လည်းစိတ်မသက်မသာဖြစ်စေနေတာပါအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ရဲ့အခုအာရှခီးစဉ်မှာမြောက်ကိုရီးယားကိစ္စဟာလည်းထိတ်တန့်ဦးစားပေးနေရမှာရှိနေတယ်လို့ဆိုရမှာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အခုလာဆက်နေနေတုန်းကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့တုန်းကသဘောတူညီခဲ့ကြတဲ့အထက်မှာကိုရီးယားစစ်ပွဲကာလအတွင်းတည်ဆုံခဲ့ကြရတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကြွင်းတွေကိုအမေရိကန်ကိုပြန်ပြီးတော့လွှဲပြောင်းပေးဖို့ကိစ္စလည်းပေါင်းဝင်ပါတယ်ဒီကိစ္စကိုမြောက်ကိုရီးယားဘက်ကလှုပ်ပေးလိမ့်မယ်လို့လည်းဝန်ကြီးမက်တစ်ကအကောင်ဘက်ကမြင်ပြီးတော့မျှော်လင့်ထားတဲ့အကြောင်းတနင်္ဂနွေနေ့တုန်းကသတင်းတော်တွေကိုပြောပါတယ
် repatriation of remains and where are we at on that
ရုပ်ကြွင်းတွေပြန်လည်ပေးရရေးကိစ္စကဘယ်အချိန်တွေရောက်နေပါလဲစင်ကာပူထိပ်သီးဆွေးနွေးပွဲတော့ကသဘောတူထားတဲ့ကိစ္စပါဒီကိစ္စကိုလုပ်ပေးဖို့မြောက်ကိုရီးယားကိုကုလသမဂ္ဂကလည်းပြောထားပါတယ်ရုပ်ကြွင်းတွေပြန်လက်ခံဖို့လည်းပြင်ဆင်ထားပါတယ်ဒီကိစ္စကိုလုပ်ဖို့လိုအပ်တဲ့ပစ္စည်းတွေလည်းမြောက်ကိုရီးယားဘက်ကပို့ထားပါပြီတန်တမာရေးလှုပ်ဆောင်မှုတွေပြီးအောင်ကျွန်တော်တို့စောင့်နေတာပါ
1950ကနေပြီးတော့53ခုနှစ်တွင်ဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲမှာအမေရိကန်စစ်သည်4000လောက်တည်ဆုံးခဲ့ရပြီးတော့အဲ့ထဲက9300လောက်ဟာမြောက်ကိုရီးယားဘက်မှာတည်ဆုံးခဲ့ရတာပါ2005ခုနှစ်ထိရုပ်ကျွင်း200ကျော်ပဲအမေရိကန်ဘက်ကလွှဲပြောင်းပေးထားတာရှိပါတယ်စင်ကာပူထိပ်သီးဆွေးနွေးပွဲပြီးနျူကလ িয়ার လက်နက်ဖျက်သိမ်းဆိုင်ရာလှုပ်ဆောင်မှုတွေဘာမှထွက်ပေါ်မလာတဲ့အတွက်မြောက်ကိုရီးယားပေါ်မှာရှိနေတဲ့တန်တရားတွေဟာလည်းရော့မသွားပဲဖြစ်နေပါတယ်တကယ်ဆိုရင်သူတို့ရဲ့နျူကလ িয়ার စီစဉ်ကိုကုလသမဂ္ဂကိုအရင်ဆုံးချပြတဲ့နာလို့Atlantic Council ရဲ့အကြီးအကဲသူတွေတည်တူဖြစ်တဲ့ Robert Manning က VOE ကိုပြောပါတယ
် For example the first step would be for North Korea to declare its nuclear program
ဥပမာဆိုရင်မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုအရင်ချပြရပါလိမ့်မယ်ဒီအစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေကို IAEA နိုင်ငံတကာအနုမြူစွမ်းအင် Agency ကိုပေးရပါလိမ့်မယ်အဲ့ဒါမှအစီအစဉ်မှုတွေနဲ့မြောက်ကိုရီးယားအစိုးရရဲ့လုပ်ရက်တွေကို IAEA ကစောင့်ကြည့်သွားလို့ရမှာဖြစ်ပါတယ်ဒီလိုလုပ်မယ်ဆိုတဲ့သဘောတူညီမှုကိုခင်နဲ့ထရမ့်ထိပ်သီးဆွေးနွေးပွဲမှာဘာကြောင့်မရနိုင်ခဲ့တယ်လဲဆိုတာကတော့ကျွန်တော်တို့လည်းမသိပါဘူးသူတို့ရဲ့နျူကလ িয়ার အစီအစဉ်ကဘာလဲဆိုတဲ့အချက်တွေကိုကျွန်တော်တို့မသိရရင်ဘယ်လိုလုပ်ပြီးနျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးကိစ္စကိုအတီးပြုတ်လို့ဖြစ်နိုင်မှာလဲဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ရဲ့အာရှသုံးနိုင်ငံခီးစဉ်က6ရက်ကြာမှဖြစ်ပြီးတော့တနင်္ဂနွေနေ့ကသူ့ရဲ့ခီးစဉ်ကိုစတင်ခဲ့ပါတယ်တရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုသွားမဲ့ခီးစဉ်မှာတောင်ကိုရီးယားရောက်တဲ့ခါမှာကာကွယ်ရေးအရာရှိတွေနဲ့သူတွေ့ဆုံပြီးအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးကြောင့်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလက်ချက်မှုတွေကိုရန်နာထားဖို့ဆုံးဖြတ်ထားတဲ့ကိစ္စကိုဝန်ကြီးမက်တစ်ကပြောဆိုသွားဖို့ရှိသလိုဂျပန်နိုင်ငံကစိုးရိမ်ပူပန်နေတဲ့မြောက်ကိုရီးယားရဲ့မစ္စိုင်းတုံးချီအန္တရာယ်နဲ့ပတ်သက်ပြီးတော့လည်းဂျပန်ခေါင်းဆောင်တွေနဲ့ဝန်ကြီးမက်တစ်တို့တွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ24 40 51နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့အမေရိကန်၊အီရန်သုံးအင်္ဂလိပ်သင်္ကန်းစာသုဒ္ဓဆိုလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍနဲ့အတူစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
အမှန်တော့အစိုးရကတော့အပုဂ္ဂိကကဏ္ဍတွေကိုကွန်ထရိုးမရှိဘဲနဲ့လွတ်လပ်စွာလုပ်ပိုင်ခွင့်တခုပေးရင်ပိုကောင်းတယ်ကြာအခုကကန့်သတ်မှုတွေရှိ
ခီးသွားလုပ်ငန်းရှင်အသင်းဥက္ကဋ္ဌဦးသက်လွင်တိုးနဲ့ဆက်သွယ်မေးမြန်းလာတဲ့စီးပွားရေးကဏ္ဍကိုမကြခင်နားဆင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုကိုကျော်လွင်ကစူးစီးတင်ဆက်ထားပါတယ
်။ရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းတဲ့နေရာမှာဥဆောင်ခဲ့သူမြန်မာစစ်ဗိုလ်ချုပ်တဦးကိုယာရုကနေပြီးတော့ထုတ်ပယ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တီမိုသီမက်ကောလင်းရဲ့ဆောင်းပါးတစ်ပုဒ်ကိုဝါရှင်တန်ပို့သတင်းစာမှာဇွန်လ25ရက်နေ့ကဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုရဲရဲစစ်စစ်နှိမ်နင်းခဲ့တဲ့နေရာမှာဥဆောင်ခဲ့တဲ့သူလို့ဆွဆွဲခံထားရတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုယာရုကနေနှုတ်ပယ်လိုက်တဲ့အကြောင်းမြန်မာစစ်တပ်ကတင်းနာနေမှာကြီးညာခဲ့တာဟာအမတ်မထင်တဲ့လောက်ရတစ်ခုပါကနေဒါနဲ့ EU ဥရောပနိုင်ငံတွေက PR တွေပေးလာခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့မြန်မာစစ်တပ်ရဲ့လောက်ရလည်းဖြစ်ပါတယ်ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မောင်မောင်ဆိုးရဲ့လှုပ်ဆောင်ချက်တွေမှာအားနည်းချက်တွေရှိနေတာကြောင့်သူ့ကိုအခုလိုရေးယူခဲ့တာလို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်ကိုကာကွယ်ရေးဦးစီးချုပ်ယုံရဲ့ Facebook စာမျက်နှာမှာဇွန်လ25ရက်နေ့ကဖော်ပြထားပါတယ်။ဗိုလ်ချုပ်မောင်မောင်ဆိုးပါဝင်မြန်မာစစ်တပ်နဲ့ရဲလုံခြုံရေးအရာရှိစုစုပေါင်း9ဦးကိုတန်ခတ်ရေးယူမှုတွေလှုပ်ဆောင်တယ်လို့ကနေဒါနဲ့ဥရောပတပ်မကတို့ကကြေညာခဲ့ပြီးနောက်တရက်ကြာမှာပဲအခုလိုတပ်ကထုတ်ပယ်တဲ့သတင်းထွက်လာခဲ့တာပါ။ရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းခဲ့တဲ့လုပ်ရက်တွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေ၊လိင်ပိုင်းဆိုင်ရာကြမ်းဖက်မှုတွေ၊အိန္ဒိယကိုမိရှုဖျက်ဆီးမှုတွေပါဝင်ပြီးဒါရီဟာရက်ဆက်တဲ့လောက်ရတွေလူခွင့်ရေးတွေကိုအကြီးအကျယ်ချိုးဖောက်မှုတွေဖြစ်တယ်လို့ဥရောပတမကကပြောပါတယ်ဒီလောက်ရတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေဖြစ်တာကြောင့်ကနေဒါနဲ့နိုင်ငံတကာတိုင်းဝိုင်းကဒီလောက်ရတွေနဲ့ပတ်သက်ပြီးတော့ရင်ကုန်နှုတ်ပိတ်နေမှာမဟုတ်ဘူးလို့လည်းကနေဒါနိုင်ငံသားဝင်ကြီးခရစ်စတီယာဖရီလန်ကပြောပါတယ်ကနေဒါနဲ့ဥရောပတမကတို့ရဲ့အခုလိုမျိုးအရေးယူမှုတွေကိုအမေရိကန်ပြည်ထောင်စုကလည်းအခိုင်အမာအားပေးထောက်ခံပြီးမီရှိုမှုတွေအုပ်စုလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဗိုလ်ချုပ်မောင်မောင်ဆိုးမှာတာဝန်ရှိတဲ့အကြောင်းခံမာတဲ့တပ်တွေထောက်ထားတွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းရှာဖွေတွေ့ရှိထားတာကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအမေရိကန်ပြည်ထောင်စုကနေဗိုလ်ချုပ်မောင်မောင်ဆိုးကိုတန်ခတ်အရေးယူပိတ်ဆို့မှုလုပ်ခဲ့ပါတယ်။ကနေဒါနဲ့ဥရောပသမဂ္ဂတို့ရဲ့အရေးယူမှုထဲမှာပါဝင်တဲ့ဗိုလ်ချုပ်မောင်မောင်ဆိုးနဲ့ဒုဗိုလ်ချုပ်ကြီးအောင်ကျော်စိုးတို့ကိုယာရုကနေထုတ်ပယ်လိုက်ုံနဲ့တကယ်ကျူးလွန်ထားတဲ့ပြစ်မှုတွေပေါ်မှာအရေးယူရမရောက်ဘူးဒီလောက်လောက်ုံနဲ့မလုံလောက်ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Richard Weir ကပြောပါတယ်မြန်မာစစ်တပ်ကို ICC နိုင်ငံတကာပြည်မှုဆိုင်ရာခုံရုံးကနေပြီးတော့အရေးယူတဲ့အထိလှုပ်ဆောင်လာဖို့လူခွင့်ရေးအုပ်စုတွေကနေတွန်းအားပေးနေကြတယ်လို့ Timothy McLaughlin ရဲ့ဆောင်းပါးကို Washington Post သတင်းစာမှာဇွန်လ25ရက်နေ့ကဖော်ပြထားပါတယ
်သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစည်းဝါးဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍဆောင်ကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ရုံးဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com အီးမေးလ်လိပ်စာကိုလည်းပေးပို့နိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အင်္ဂါည VOE တိုင်းရိုက်လေးလိုက်အစီအစဉ်မှာတောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတင်ပြပါမယ်။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်။ဒီကိရိမနဲ့တင်ပြမယ်အီဒီယန်အသုံးကတော့
Add fuel to the fire
ဖြစ်ပါတယ်။စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာFuel, fuel ga launza, TO2 do, THE the, FIRE, fire ga mi so ro, sukai thung ye dai yai de be ga ro, laung ni de mi ma thap pi do launza thap the lai de tbo ba. Mi laung ni da go yin nan si dat si sa ta phin launza thap the lai yin be lu phit la ma le. Mi dao po bi ji la me, mi a po kaung la me tbo phit ba de.ကျမတို့မြန်မာမှာလေစနူယိုမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင်။ idiom ဆိုတဲ့ device တွေကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကူကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပေါက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The mother was shouting at the crying childIt just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငုံမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The mother was shouting at the childIt just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်ပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ကမ္ဘာလှည့်ခီးသွားလုပ်ငန်းဟာနိုင်ငံတစ်ခုအတွက်နိုင်ငံသားဝင်ငွေအများအပြားရှာပေးနိုင်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံလိုနိုင်ငံမျိုးဟာခီးသွားလုပ်ငန်းကနေတိုင်းပြည်ရဲ့အများဆုံးနိုင်ငံသားဝင်ငွေကိုရှာပေးနိုင်တဲ့အနေအထားမှာရှိပါတယ်မြန်မာနိုင်ငံဟာလည်းထိုင်းနဲ့အခြားနိုင်ငံတွေနီးတူကမ္ဘာလှည့်ခီးသွားလုပ်ငန်းကနေနိုင်ငံသားဝင်ငွေအများပြားရှာပေးနိုင်တဲ့အခွင့်အလမ်းရှိပေမဲ့အစိုးရရဲ့တင်းကျပ်တဲ့မူဝါဒတွေကြောင့်ထင်သလောက်ခီးမပေါက်ဘူးလို့ခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာဦးသက်လွင်တိုးနဲ့ဆက်သွယ်မေးမြန်းပြီးကိုစော်ဝင်းလိုင်တင်ပြထားပါတယ
်ဆိုရခြင်းဟာလက်ရှိရှင်များအေးနေရတဲ့ဘောရှိတယ်အဲ့ဒီစီးပွားရေးကလည်းနေကိုရင်းနေအဲ့ချိန်မှာကျွန်တော်တူရင်းကဟိုတိုင်းပြည်ရဲ့စီးပွားရေးကိုအတိုင်းအတာလေးတစ်ခုထိအကျိုးပြုနိုင်မယ် GDP တွေကကျက်နိုင်မယ်ဒါလည်းအားလုံးစီးရောက်လို့ရင်အောင်မြင်နိုင်မယ်ဆိုတော့ယုံကြည်ထားအဲ့တော့ကျွန်တော်တို့တူရင်းစိတ်ကိုယ်တည်းစီရလုံးဝတဲ့တစ်ခွဲလောက်ထဲကကြီးသွားလို့ငန်းနဲ့ပတ်သက်တဲ့ကျန်းမာရေးမှာဖြစ်ပျက်နေတဲ့ကောင်းအခြေအနေတွေကိုကျွန်တော်စူးစမ်းပြီးတော့ workshop တွေ seminar တွေအစည်းအဝေးတွေလုပ်ကြတယ်စာတမ်းလေးတွေပြုစုပြီးတော့အဲ့ဒီ white paper စာတမ်းကိုကျွန်တော်က conference မှာပြင်ပြလာပါကလစာ၆ခုဖွဲ့ပြီးတော့အဲ့ဒီမှာကျွန်တော်နိုင်ငံတော်ကမ္ဘာဟောင်းလက်ရှိဥက္ကဋ္ဌလုပ်ထားတဲ့ဒီသမမြေကောရှင်းပြပေးပါလဲကျွန်တော်ဝန်ကြီးဌာနတွေပေါ့နော်အဲ့တော့ဒါကတော့ကျွန်တော်နောက်နှစ်ဒီမှာလဲအဲဒီဒီကဆမ်မစ်ကိုကျွန်တော်လုပ်သွားမှုကိုအစီအစဉ်ရှိပါတယ
်ဟုတ်ကဲ့အခီးသားလုပ်ငန်းဟာမြန်မာနိုင်ငံအတွက်ဟိုတော်တော်လေးတကယ်အာယုံဆိုင်ပြီးလုပ်မယ်ဆိုလို့ရှိရင်တော်တော်လေးနိုင်ငံသားဝင်ငွေရနိုင်တဲ့ဟိုဟာပေါ့စီးပွားရေးလုပ်ငန်းတစ်ခုလို့ပြောလို့ရတယ်ပေါ့နော်ဆိုတော့အခုလိုမျိုး
ဟုတ်ပါတယ်
ဟိုအချိန်နေအကြောင်းအကြောင်းကြောင့်ဒီဟိုခီးသွားလုပ်ငန်းနဲ့အချိန်ရော့ကျသွားတာဟာရော့ကျသွားတဲ့အပေါ်မှာနိုင်ငံတော်အစိုးရကရောအာယုံဆိုင်မှုရှိသလားဟိုဒုသမနာ ကိုရင်လည်းအဲ့လိုမျိုးသဘောမျိုးပြောသွားတယ်လို့ကြားပါတယ်ဆိုတော့
အစိုးရကသူပြီးရဲ့ဟိုဂျိုဟာလောက်တည်းကပေါ့ဒီဇင်ဘာတည်းကဆိုရင်6လရှိပါပြီပေါ့နော်သူဒီဒီကျွန်တော်တို့ဒီအဖွဲ့ကြီးဖွဲ့ဖေးအောင်တော့မိနစ်ကတည်းကကျွန်တော်တို့ဟိုပြန်ကြိုးပမ်းခဲ့တာသူတို့နေမှာအဖွဲ့ပြစ်တယ်အဲအစည်းအဝေးခေါ်တယ်ပြီးတော့6လအချိန်မှာသူတို့ဒီပြည်ပြန်ကြိုးခေါ်တယ်အခု6လပြည့်ပြီမခေါ်သေးဘူးအဲအဲ့ဒီမှာကျွန်တော်တို့ကလည်းဒီချိန်ကြိုက်ပေါ့အဲတကယ်လို့ဒီလိုဝင်းကြီးစုံကြီးနဲ့အစည်းအဝေးတစ်ခုမှလုပ်နိုင်တယ်ဆိုတော့အရန်ကောင်းတာပေါ့နော်အဲ့ဒီအခြေအနေတော့ရှိပါတယ်ကျွန်တော်ကလည်းဘာလို့လဲပြောရရင်ကျွန်တော်ကပြီးသွားတဲ့ဥက္ကဋ္ဌအနေနဲ့ကျွန်တော်တို့ကတော့အင်အားအများဆုံးပေါ့ဟိုပြီးသွားဟိုကကျွန်တော်မြန်မာတွေကလည်းထောင်ချောရှိတော့အဲ့ဒီအခြေအနေမှာကျွန်တော်ကဒီဟာလေးကိုဟိုပေါ့ဖြစ်အောင်လုပ်ရတဲ့သဘောပါပဲဆရာ
ဟုတ်ကဲ့
ဟုတ်ကဲ့
အဲ
့တော့နိုင်ငံတော်ပိုင်းကအပိဓာဆိုတော့လည်းဟိုဘယ်လိုခေါ်မလဲသိပ်မီအားမပါသေးဘူးပေါ့ဗျာကျွန်တော်တို့လည်းလောရတာအားတော့သိမရဘူးပေါ့နော်ဟိုအကြီးတစ်ခုကိုသွားဖို့ကအစိုးရဘက်နဲ့ကျွန်တော်တို့ပုံပြရပိုင်းကပူးပေါင်းမှပဲဖြစ်မှာ哦အဲ့ဒါဟုတ်
ဟုတ်ကဲ့အစိုးရဘက်ကသူတို့ဒီဟိုတယ်ခီးရသူတို့ဒီဟိုလွတ်တော်မှာသူတို့ဥပဒေကြမ်းတင်သွင်းလိုက်ပါလို့တက်ဆိုပြီးတော့ဟိုဒီနေ့အကျိုးတင်းနေရှင်တို့မှပြောသွားတာကျွန်တော်ကြားလိုက်တယ်ဆိုတော့အဲ့ဒါကောပဲဆင့်ရှိနေပြီလေအဲ့ဒီအပေါ်မှာကောဒီဟိုအပြင်ကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဒီဥတက်လွင်တိုးတိုးလိုမျိုးကကျင်းနာအားမရှိလားသူတို့တင်တဲ့ဟို
ပေါ့ကျွန်တော်လည်းတောင်းအကောင်းဆုံးတော့လွတ်တော်မှာရောနှစ်ကြိမ်သုံးကြိမ်သွားဆွေးနွေးပါတယ်ဥပဒေကြမ်းကော်မရှင်မှာဟိုဝန်ကြီးဌာနကတော့မာဂါလော့ကြီးကတော့အဓိကပြီးသွားပြီပေါ့နော်ဒါပေမဲ့ new grade တွေမှာဒီစိတ်လေးတော့ကျွန်တော်တို့ပေါင်းနေတော့ပေါ့ဒါပေမဲ့ဒီလွတ်တော်အချိန်မှာတော့ဒီပြည့်နိုင်မှာတင်တယ်ဒီလည်းပြည့်စ်ပါတယ်ဘာလို့ဆိုတော့ဒီမှာ automatic ဖြစ်နေတာမတော့ဟိုတစ်ပေါင်းဟွာလောက်ရှိသွားပြီလေ60နှစ်ကျော်ဆိုအစိတ်ကြီးပါရှိသွားပြီပေါ့နော
်ဟုတ်ကဲ့အ
ဲ့တော့ဒီအရကြီးက automatic ဖြစ်တော့ဒါကြီးကိုလည်းကျွန်တော်အများဟောဖြစ်စ်ပါတယ
်ပြည်လွင်တိုးတိုးဘက်ကဒီဟိုပေါ့ public service လုပ်ငန်းရှင်တွေဘက်ကဒီနိုင်ငံတော်အစိုးရအနေနဲ့ဘလိုကဏ္ဍတွေမှာဟိုပူးပေါင်းဆောင်ရွက်ပေးစီချင်တာလဲဘလိုမျိုးဟိုပေါ့နော် promotion လုပ်ပေးစီချင်တာလဲခင်ဗျာခီးသွားလုပ်ငန်းနဲ့ပတ်သက်ရင်အစိုးရရဲ့ကဏ္ဍကဘာတွေဘလိုပူးပေါင်းပါဝင်စီချင်တာလဲ
အမှန်တော့အစိုးရကတော့အစိုးရလုပ်ဖြစ်တဲ့ regulator policy maker ဒါဝယ်ဒီကလုပ်အောင် implementation ကိစ္စတွေမှာတော့ public ကဏ္ဍတွေကို control မရှိဘဲနဲ့ဟိုပေါ့နော်ဒီလွတ်လပ်စွာလုပ်ပိုင်ခွင့်အခုပေးပူးပေါင်းနေရအခုကကန့်သတ်မှုတွေရှိတယ်နောက်issue တွေကလည်းအခုအမိန့်တွေထုတ်လိုက်ဆိုကြပြန်ရုပ်သိမ်းလိုက်အခုဟိုဇေနုံတွေကပြောင်းလိုက်အဲ့လိုမျိုးတွေတော့ဖြစ်နေတယ်အဲဖြစ်နေတော့ဒါကြောင့်မလို့လဲဆက်ဆက်တဲ့ဝင်ခါးတွေနဲ့ပူပေါင်းပြီးလုပ်ဖို့လဲကျွန်တော်တို့အချိန်ချင်းလဲသွေးမျိုးဝယ်တွေလုပ်တယ်လက်တွေ့မှာပူပေါင်းမှုအားနည်းတယ်အစိုးရဌာနအချိန်ချင်းကိုဆက်ဆက်မှုအားနည်းတယ်ဒါကြောင့်မလို့ဒုသမနဲ့ဦးဆောင်တဲ့ဒီဟွာကြီးတခုကိုပေါ့နော်ဒီကျွန်တော်တို့ Central Committee တခုတော့ဖွဲ့စည်းပါတယ်ဒါပေမဲ့ဒီနေ့တိုင်းအစိုးရတွေလဲပါမှတော့ဒါကျွန်တော်တို့ဥပမာ destination ကိစ္စကိုဒါ destination management organization DMO တွေဖွဲ့စည်းတင်တယ်အဲဒီဒီနေ့တိုင်းဒီမှာလည်း capacity အပြည့်မရှိကြဘူးဗျာသူတို့လည်းဒီရဲ့အရေးကြီးတာတွေလုပ်တော့ tourism တွေကအားပေးမယ်ဆိုရင်တော့လွတ်လပ်တဲ့ဒါဒီ organization တွေကလွတ်လပ်စွာလုပ်ပါစေဟိုငွေကြေးဆိုတဲ့လွတ်လပ်စွာရှာပါစေနော်အစိုးရလည်းယူစင်တာဟိုအခွန်ကယူပေါ့နော်အဲဒီလိုလွှားမှာပဲဖြစ်မယ်ဒါဆို control တဲ့သွားနေရင်တော့ကျွန်တော်တို့ရှိရအခြေအနေပြန်ဖြစ်သွားမှာပဲလေ
ဟုတ်ကဲ့အဲ့ဒီအခြေအနေရောက်ဖို့ကအခုလက်ရှိအနေအထားနဲ့နိုင်ရှင်ကြည့်မယ်ဆိုရင်တော်တော်လေးအလန့်ကွာနေသေးလားခင်ဗ
ျဟုတ်ပါတယ်ရွေးရတော့နှီးတယ်ဗျကျွန်တော်တို့2006ခုနှစ်ကအခြေအနေတော့တွေ့သေးတယ်2005-6တော့ခုနောက်ပိုင်းကျတော့ဒီပြန်ပြီးတော့17ဆနစ်တော့အခြေအနေပြန်ကောင်းလာပြီးတော့မှ45မှာကျွန်တော်ပြန်နှီးကွေးသွားတော့ဗောနော်အဲ့လိုအခြေအနေမှာဆိုတော့ဒါဟိုနောက်တိုးကုန်ပြီကျွန်တော်တို့ရဲ့ဟိုတယ်တွေကလည်းဟုတ်ပါစပ်လိုက်ဖြစ်လာတာပေါ့နော်ဒီအစားအဲ့အချိန်မှာကျွန်တော်ကဟိုမိတ်ကိုဒီချာမရှာနိုင်ဘူးပေါ့အဲ့တော့နောက်နိုင်ငံတွေအဲ့ဖီအားပေးမှုကြောင့်ဆိုပြီးတော့အခုအရှိကိုမျှော်ပြတော့လဲအရှိဆိုရယ်ရေတို့အတွက်ပဲကောင်းတယ်လေဟုတ်တယ်မလား
ဟုတ်ကဲ့
ဟိုကိုတိုင်းပြီးတော့ဘယ်လောက်ကြံရမလဲအဲ့ဒါကူဗီယာဖရီပေးတယ်ဒါလည်းဒီအဲ့အဲ့ဒါကလည်းသုံးသပ်တယ်နဲ့တစ်နှစ်အလောက်ကိုမော်ထားပြီးတော့ဘယ်လောက်ထိဒီဗီယာဖရီရအကျုံးဝင်မလဲ
ဟုတ်ကဲ့
ဟိုဘယ်လောက်ထိသုံးသပ်မလဲအဲ့ဒါကိုစာပေးလောက်ရမယ်အဲ့အဲ့ဒါကဘာကူဆိုတာမမရဲ့အချိန်ကြီးတော့ယူရတာမှမင်းနဲ့ဟို plan နဲ့ပေါ့နော်ဒါကံတက်တစ်ခုကြီးလုပ်မယ်တော့ကွာတစ်သက်သက်ပေးရအောင် principal ကလည်းအပြန်လာမရှိဘူးလေ
ဟုတ်ကဲ
့အဲ့တော့ရှိပါတယ
်ဟုတ်ကဲ့အထက်ကပဲညွှန်ကြားချက်ပေးပြီးတော့တကယ်လက်တွေ့အခြေအနေနဲ့နည်းနည်းကွာဟကွာချနေတဲ့သဘောဖြစ်နေပါပေါ့နော
်အဲ့အဲ့လိုတော့ရှိပါတယ်ဟု
တ်ဒါ
လည်းကျွန်တော်တို့တိုက်တွန်းခဲ့တာပါဒါပေမဲ့ ASEAN Plus 3ဆိုတော့လေကိုရီးယားဆိုတာလေ0ဒေါ်လာပဲဖြစ်လာပြီဂျပန်ကလည်းဟိုဘာမှပြီးစိတ်ဝင်စားတာဖြစ်ပြန်နေရတယ်လက်ချက်မရှိတော့ဘူးလေဟုတ်အလေလက်တမ်း business man တွေကတော့ပဲလူငယ်တွေရတယ်တကယ်တော့ဟိုစိတ်ဝင်စားမှုဆိုတော့ FID ပုံစံလာတဲ့လူတွေတော့ရှိမှာပေါ့နော်ဒါပေမဲ့ဂျပန်ကတော့ဟို return လုပ်ရင်အောင်မြင်နိုင်တယ်ဒါပေမဲ့ကိုရီးယားတော့ကျွန်တော်လောက်ရမယ်တရုတ်ကတော့စနစ်တကျကိုလုံးဝဖ ဖြစ်မယ်။ဒါမှမဟုတ်ဆိုရင်တိုင်းတို့ဟိုကမ္ဘောဒီးယားတို့မှာဖြစ်သွားသလိုပဲကျွန်တော်တို့မဖြစ်သွားနိုင်
ဘူး။ဗျံပရာဗျံပရာဝင်ဗျံပရာထွက်အဲ့လိုမျိုး
ဗျံပရာတွေဖြစ်သွားပြီးတော့အကုန်လုံးလေးဒီကျွန်တော်တို့နေရာတွေမှာတရုတ်တန်းဖြစ်သွားနိုင်တယ်လေ
။မြန်မာနိုင်ငံကိုဟိုဘာပေါ့မနစ်ကအော်ဒီနေ့ကလာခဲ့တဲ့ကိင္ကနနေရာတိတ်နည်းနည်းကြွားချမှုရှိပြန်ဒီနေ့ကနည်းနည်းကြာသွားတာပေါ့နော်
။ဟုတ်ကဲ့
တိတသမ22တန်းတိတသမနှစ်နှစ်ဆိုတာဟိုတိတသမ22တန်းဆိုတာအင်းကြီးကနေနည်းနည်းရှင်ကိုတော်တော်နည်းနေသေးတာပေါ့နော်
။ဟုတ်ပါတယ်
ကျွန်လာဆနေနေရလောက်သွားတဲ့ဒီနေ့ပြည်တော်ညီလာခံလိုမျိုးဟာတက်လွင်တိုးတို့လိုချင်တဲ့ဟိုပေါ့လမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒါဟိုပထမအစာခြေလမ်းပြိုးတဲ့ညီလာခံဖြစ်မယ်နောက်ပြီးကြရင်ဒီတဲ့ကျေပြားနဲ့ဟု
တ်ပါပြီကျွန်တော်နောက်နေ့တွင်လည်းသမိတိလို့ပြောနေအောင်ပြောတော့ခုပြည်တွင်းရေးမှာပဲအရင်ဆုံးအဖြစ်ရှာမှာခုဟိုလို့ပေါ်ကံတွေတွေချင်းမှာလည်းမြို့တော်တွေတချို့ပေါင်းစည်းရမယ့်ဟာတွေကျွန်တော်ကလုပ်ရတာပေါ့နော်အစိုးရနဲ့အဲဒီဒီ public နဲ့ private နဲ့ပေါ့ဟိုပေါ့နော်ရေလို့ရမှာပြီးတော့မှကျွန်တော်ကအဲအကိုရဲ့ regional သွားရမယ်နော် stage ကဒါတော့ ASEAN နဲ့ပေါ့ပြီးတော့မှနိုင်ငံတကာဆိုတော့သွားရမှာပေါ့နော်ကျွန်တော်ကအပြင်မှာပဲဒီဟိုပေါ့ကိုတိုင်းကြီးထွက်ကြညာရုံနဲ့တခုနဲ့နေရအောင်ပေါ့နော်ကိုတိုင်းကြီးအခြေအနေမှာပြီးဖို့လဲဒီလိုမီဒီယာတွေ countries တွေလောက်ရမယ်ကိုချမ်းမိုးကြီးလဲရလို့မရအောင်
ကိုယ်စော်ဝင်းလိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍပါခင်ဗျာအခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီပြီးခဲ့တဲ့ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာသူတွေအနေနဲ့သူတို့ရဲ့အမေရိကန်အိမ်မက်ဘလောက်ထိအကောင့်တွေဖော်နိုင်ခဲ့ပြီလဲဆိုတဲ့အကြောင်းကိုအောင်ကစူးစီးတင်ပြထားပါတယ်
ဟုတ်ကဲ့ကိုစစောလိုင်းရေဒီအမေရိကန်ပြည်ထောင်စုဟာဒါဒုက္ခသည်တွေအတွက်ပေါ့နော်နောက်ဘယ်သူပဲဖြစ်ဖြစ်ဒီအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်မဲ့သူတွေအနေနဲ့ပေါ့လေဒါအားလုံးကရှိမြင်တာကအမေရိကန်ဆိုတာကတော့ကိုယ့်ရဲ့အိမ်မက်တွေကိုဖြစ်ချင်တာတွေကိုအကောင့်ထဲပေါ်တဲ့နိုင်ငံတစ်ခုအဖြစ်အားလုံးကရှုမြင်ထားကြတာပါဆိုတော့ကိုစစောလိုင်းဟောဒီနိုင်ငံကိုဒုက္ခသည်တယောက်အနေနဲ့ရောက်လာပြီးတဲ့အခါမှာကိုယ့်ရဲ့အိမ်မက်တွေကိုဘလောက်အတိုင်းအတာထိအောင်အကောင့်ထဲပေါ်နိုင်ခဲ့တယ်လို့ထင်ပါလေ
။ဟုတ်ကဲ့အဲ့ဒါတော့ရောက်လာတဲ့ကာလမှာပြည်သူတွေဖြစ်စီအမေရိကန်ရဲ့နေပြည်တော်မှာအနည်းဆုံး၃နှစ်ကတော့ဟိုရုန်းကန်ကြတာပဲ။ဒါပေမဲ့ကျွန်တော်တို့ကရောက်လာပြီးတဲ့ကာလမှာတော့ကိုဘာလုံးနိုင်မယ်ဆိုတဲ့ဥစ္စာကိုဘာလုံးတင်နေဆိုတာကိုတော့ဆုံးဖြတ်ပြီးတဲ့ခါမှာအဲ့ဆုံးဖြတ်ချက်ပေါ်မှာဟိုကျွန်တော်တို့ဖြတ်ကျော်ရတာဖြစ်တယ်။ဥပမာဆိုတော့ကျွန်တော်ဒီနိုင်ငံရောက်တဲ့အချိန်မှာကျွန်တော်အခွင့်အလမ်းသုံးခုပေးတယ်။ဒါကျွန်တော်တို့ခေါ်တဲ့ဆိုနာခေါ်တဲ့ဟိုကနေပြီးအင်္ဂလန်နေပြီးတော့နံပါတ်၁ကကျွန်တော်ကျောင်းစုတစ်ခုမှာသွားပြီးတော့ကျောင်းလေးရဲ့တိုက်ရှိပိုင်းတော့လုပ်ငန်းတစ်ခုကိုပြီးတယ်။နံပါတ်၄ကကျွန်တော်ဟိုအဲ့ဒီ T-shirt တော်လည်းကုမ္ပဏီတစ်ခုကဟိုသွားပြီးတော့လုပ်လို့ပြောတယ်။နံပါတ်၃ကတော့ Sushi Log ပေါ့။အဲ့တော့ကျွန်တော်ကဒီနေ့အဲ့ဒီကာလာရောက်လာတခါတည်းကကျွန်တော်လေ့လာတဲ့အခါမှာဒီကျွန်တော်ရဲ့နေထားလဲမူတည်ပါတယ်။ဆိုတော့ကျွန်တော်ပြင်တဲ့တက်ပြောက်မဟုတ်တဲ့အတွက်ကျွန်တော်ကပြင်တဲ့တက်ပြီးလုပ်တဲ့လုပ်ငန်းဆိုတော့လုပ်နိုင်ရမှာမဟုတ်ဘူး။အဲ့တော့သွားပြီးတော့ကျွန်တော်ကစိတ်မချုံချင်တော့ဘူး။အဲ့တော့ကျွန်တော်ကဒီပေါ်မှာလက်တွေ့ကြရတဲ့ကျွန်တော်ရဲ့ခွန်အားစိုက်ထုတ်ပြီးလုပ်ရတဲ့လုပ်ငန်းပေါ်မှာကျွန်တော်အခြေချကိုဆုံးဖြတ်လိုက်တယ်ကျွန်တော်ကစူလောက်ကကိုပဲအဲရောက်ပြီးတဲ့တလားတွေကနေဆိုရင်ရေးချင်ပြီးကျွန်တော်အဲလောက်ကတော့ကိုကျွန်တော်ဝင်ရောက်ခဲ့တယ်အဲဒီမှာကျွန်တော်ပြဿနာတွေကိုတက်ခဲ့ပါတယ
်ဆိုတော့အခုအခါမှာကြတော့ဒီလိုအခက်ခဲတွေအားလုံးကိုဘယ်လောက်ထိအောင်ကြော်ဖြတ်ခဲ့ပြီးပါပြီလဲ
ကျွန်တော်အဲ့ဒီလောက်ကမှာကျွန်တော်ရက်တည်ရနေပြီးအခက်ခဲတွေကျွန်တော်ကြော်ဖြတ်ရနေပြီးတော့နောက်တော့ဒီနေရာတွေပဲကျွန်တော်ပြောင်းရှိပါတယ်ဆိုတော့နေရာတစ်ခုမှာလုပ်ငန်းမှာကျွန်တော်ပြောင်းဘူးနေရာဒေသကိုပြောင်းလိုက်ပြီးကျွန်တော်တောက်တက်ခါမှာကျွန်တော်ဒီအမေရိကန်နိုင်ငံကနေရာ၃လေးခုကိုကျွန်တော်ဟိုနေထိုင်ခဲ့ပြီးသွားပြီဆိုတော့ကဟာဝိုင်းလိုဒေသမျိုးနောက်ကဖလော်ရီဒါဒေသမျိုးနောက်မစ်ဆူရီဒေသမျိုးပေါ့အခုနောက်ဆုံးကကျွန်တော်ကယ်လီဖိုးနီးယားလိုဒေသမျိုးမှာကျွန်တော်ရပ်တည်ခဲ့တယ်ဆိုတော့ဒီနေ့အချိန်မှာကျွန်တော်ကပြောတဲ့အိမ်မက်တွင်းက50နိုင်ငံအောင်မြင်သွားတယ်လို့ကျွန်တော်ပြောလို့ရပါတ
ယ်ဆူရှီလုပ်ငန်းလုပ်နေတဲ့အနေအထားမှာရောဘယ်လောက်တိအောင်ကိုအဆင်ပြေပြေနဲ့လုပ်ကင်နိုင်ပါလဲ
လာကကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာပဲအဲ့လိုပဲကျွန်တော်ဆိုင်နဲ့ပတ်သက်ပြဿနာမျိုးစုံတိုက်ပဲဒါပေမဲ့ကျွန်တော်ရှိခဲ့ပြီးမဲ့ဒီကုမ္ပဏီနဲ့ပတ်သက်ပြီးကျွန်တော်ဘလက်လစ်ပေါ်တယ်ကျွန်တော်နာမည်ဆိုးတစ်ခုနဲ့ကျွန်တော်ပြတ်မှပြမရှိခဲ့ဘူးအဲ့အဲ့နောက်မှာကျွန်တော်ရဲ့ကုမ္ပဏီကနေပြီးကျွန်တော်ပြီးတဲ့ဆိုင်ပေါ်မှာကျွန်တော်ဟိုလောက်ကြပေါ့ဆိုတော့ဆိုင်စရာကလည်းအခြားလူတွေပြီးပစာတွေမျိုးစုံဖြစ်နေဆိုင်ကိုကျွန်တော်ပြီးလိုက်တာအဲ့ပုံကကျွန်တော်စူးစမ်းလုပ်တဲ့အတွက်လင်းနေကာလမှာကျွန်တော်အတုံးခိုင်းတိုးချဲ့နိုင်တာဗျာ
ဒီပြည်နယ်တချို့မှာတော့ကိုကအလွတ်လွတ်ပြီးနောက်ဆုံးပိတ်တာအဆင်ပြေမလားဆိုပြီးတော့ကယ်လီဖိုးနီးယားကိုသွားတယ်သွားတဲ့အခါမှာလည်းအခုဒါအဆင်ပြေတယ်ဆိုတဲ့အခါကျတော့ဒီကယ်လီဖိုးနီးယားကိုစရောက်ရောက်တဲ့အခါမှာတော့ဒီလုပ်ငန်းရဲ့အနေအထားကဘယ်လောက်ရှိပါလဲအခုဒါ၃လနှစ်ကြာပြီးတဲ့အချိန်မှာလုပ်ငန်းကနေပြီးတော့အကျိုးအမြတ်ဘယ်လောက်ရပါလဲ
ဟိုစိုက်လို့ရှိတဲ့ကာလကလွယ်ကူချောင်းနဲ့ရောက်လာတော့ဟိုပြည်တော်ထဲမှာလည်းဟိုရင်းနှီးစရာငွေပြည့်စုံနေမရှိဘူးဗျာနောက်ဆုံးပြောရရင်လ ူတယောက်တော့လုပ်ရမယ့်လုပ်ကိုတယောက်ခဲလုပ်ခဲ့ရတာမျိုးပေါ့ခုမှခုနကမြေဝှက်ထိုင်ဖို့ဒီလိုလုပ်ငန်းကိုရင်းနှီးနှံ့ဖို့တော့မရှိတဲ့အတွက်ဟာအခြားလူတွေကလည်းချီးမားရတာမျိုးပေါ့လေအဲ့လိုမျိုးလည်းကျွန်တော်ရေဆန်ခဲ့ရတာပေါ့ဟာဒီတော့အခုလောဆယ်အနေထားပြောနေတဲ့တုံးနဲ့သူကအဲ့လိုစက်ကျေးစားကျေးစားနေတယ်ပေါ့ခု၃နှစ်ကာလရောက်တဲ့ဆံတော့ကျွန်တော်ကဟိုစိုင်းနေဘူးဒီမှာပြောတဲ့နှစ်ဆိုင်ကစားနေတော့သုံးဆိုင်ဖြစ်လာတယ်နောက်ကျွန်တော်နောက်ဆိုင်ကိုတောက်ထဲလုံနေရတဲ့အချိန်ကနေကျွန်တော်ကလူမား၄ယောက်မှာပြီးတော့လောက်ရတာမျိုးပေါ့ကျွန်တော်ကလက်ရှိအချိန်ကပြောမှာကျွန်တော်ကအလုပ်ကိုလောက်ကောင်ဟိုတုန်းကလို့တစ်ပတ်ခုနဲ့လောက်ရလို့လည်းမဟုတ်တော့ဘူးဒီလူသမားတွေကိုကျွန်တော်ဒီကထုံးဆိုင်ရတစ်ပတ်တည်းရနားပေးရတယ်အဲ့နားပြီးတဲ့ရက်ကိုကျွန်တော်ကဝင်လုပ်ပြီးတဲ့အဆင့်နဲ့ကျွန်တော်လုပ်တယ်ဟိုရလုပ်ငန်းကိုကျွန်တော်ပဲတည်းအခြားဒီလုပ်ငန်းနဲ့ပတ်သက်တဲ့ဥစ္စာတွေအခြားရက်တွေမှာကျွန်တော်ဒီပစ္စည်းဝယ်တာမျိုးတွေအခြားပစ္စည်းများရှိရတယ်လည်းပစ္စည်းတွေအခုဆိုရင်တော့စုရှိအုံနာစုရှိလုပ်တာမဟုတ်တော့ဘူးပေါ့ဗျာသူကြီးအောင်နာဒီအဝတ်ခုနေနဲ့ကျွန်တော်ရတ္တိနိုင်ဝင်ရပါပြီအကျိုးအမြတ်ကလည်းဟိုတုန်းကတည်းကအစတော့ကျွန်တော်ပို့ပြီးတော့ရနေတယ
်ကိုလှုပ်လာခဲ့တဲ့အလုပ်တွေပေါ်တော့ဘလောက်အထိရောက်ကိုကျင်းတဲ့အားရမှုရှိပါရဲ့လဲ
သူကျွန်တော်တို့ဒီပေါ်အရှင်သားတွေအထောက်များများအတွက်လှုပ်လို့ကောင်းတဲ့အပိုင်းတစ်ခုနောက်ပြီးတော့ဒီလုပ်ငန်းကအချိန်နဲ့ကောင်းနေတယ်ကောင်းတယ်လို့ဟိုဘဝတစ်ခုအတွက်အမှတ်အခွင့်ရှိတဲ့လုပ်ငန်းတစ်ခုတော့မြင်တယ်ဒါပေမဲ့ဒီလုပ်ငန်းကအခြားလုပ်ငန်းတွေနဲ့ပို့ပြီးတော့ခက်ခဲတယ်ဆိုတော့ဆိုတာကလုပ်ငန်းကငွေကောင်းတယ်ဆိုတာလူတိုင်းများသိတယ်တိုးတော့အဲ့လုပ်ငန်းကိုအဝင်ခွင့်ကြောင့်လုံးနိုင်မှုတက်ကြတော့အရန်ခက်ခဲတယ်ဥပမာအမေရိကန်နိုင်ငံမှာရှိတဲ့အမေရိကန်လူကိုယ်တိုင်ဒီလုပ်ငန်းကပတ်စံရတဲ့လုပ်ငန်းဖြစ်တယ်ဒီတိုင်းမဲ့ဒီလုပ်ငန်းရဲ့ delay လုပ်ငန်းရဲ့လုပ်ငန်းစဉ်ကိုပိုင်ပိုင်နိုင်နိုင်လုံးနိုင်မှုတက်ကြသူတို့ကဒီတန်ပေါ့ဗျာလုပ်ငန်းရဲ့တန်ကိုခံနိုင်ကြအောင်အဲ့တော့အဲ့လုပ်ငန်းတန်ကိုတော့ခံနိုင်ဖို့အတွက်တည်းခံနိုင်တဲ့လူတွေအတွက်ကတော့ဒီလုပ်ငန်းကဒီလိုအမေရိကန်မှာစီးပွားရှာဖို့အတွက်ကျွန်တော်အေရှန်တိုင်းအတွက်အကောင်းဆုံးနေရာတစ်ခုဆိုကျွန်တော်လိုမြင်တယ်။ဒါတော့ကျွန်တော်ဒီလုပ်ငန်းနဲ့လောက်ရတာကိုကျွန်တော်ကျင့်တဲ့ဒီလုပ်ငန်းမှာကျွန်တော်ဘဝအတွက်အကြောင်းလေးတွေအများကြီးဖြစ်စေခဲ့တယ်
။ကိုစိုးစောင်းလှိုင်းကတော့ကယ်လီဖိုးနီးယားပြည်နယ်ကဆူရှိလုပ်ငန်းရှင်မှာအခုတခါထပ်မံမေးမြန်းခြင်းသူကတော့မတ်ငယ်ပါ။ပန်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့ကမတ်ငယ်ပါရော။အခုဒီအမေရိကမှာရောက်နေတာဘလောက်ကြာပါပြီလဲ။ဒုက္ခတွေတယောက်ရဲ့အိမ်မက်တွေအကောင့်ထဲဘလောက်ထိအောင်ပေါ်နိုင်ခဲ့ပါပြီလဲခင်ဗျ။
ကျမကဒီအမေရိကရောက်တာ2005ကနေဆိုရောက်တော့ဖြစ်ဆိုသုံးနှစ်ပြည့်အောင်ပေါ့နော်အာဘလူးဒီအကောင့်ဘလောက်ကြီးအကောင့်ခေါ်ဖို့နိုင်တယ်လဲဆိုတော့အမှန်တကယ်တော့လာမယ်ဆိုတော့ဒီရေခါလာငါဆူရှိဆိုင်လေးတစ်ဆိုင်ပိုင်အောင်လုပ်မယ်အဲ့ဒါပြီးသွားလို့ရှင်တော့ငါကြောက်တယ်မယ်ပေါ့အဲ့ဒီရောချက်နှစ်ခုတော့ကိုချင်းမရှိတာပေါ့ဒါပေမဲ့ကိုကတခါမှအဲ့ဒါလည်းမလုပ်ဖြစ်တော့ပါဘူးကြောင်းလည်းမတက်ဖြစ်ဘူးရောက်ပေးရအချိန်ကြီးတွေလေ့လာလိုက်ကြည့်ရခါမှတော့ငါကလေးတွေတော့လုံးလုံးဝမကိုကိုတို့ကစုံစမ်းချက်ချလိုက်အဲ့တော့ကလေးတွေရဲ့ရှည်ရည်အတွက်ငါလုံးလုံးမှဖြစ်မယ်ဆိုတော့အတွေ့နဲ့ပဲညာစလုံးပေါ့နော်ယူသားရောအစ်မရောနှစ်ယောက်စလုံးပြီးအလုပ်သေးကိုပန်းပြီးတော့ဝင်လိုက်ကြတယ်လုပ်ခန်းမှာတော့ခက်ခဲအများကြီးရှိတာပေါ့ဘာသာစကားနဲ့ပတ်သက်တဲ့ခက်ခဲရှိတယ်ဟိုအစားအကားတခါရင်ကြားလို့ရှိစီကြိတ်ကြိတ်ပြီးတော့ငိုရတယ်ကွာပေါ့တခါလည်းခက်ခဲဆယ်ရက်နောက်ပိုင်းကျတော့လည်းသူ့ဟာသူအဆင်ပြေသွားပါတယ်ကိုတွေးထားတာကိုထင်ထားတာဒီ
အဲ့တော့90ရာခိုင်နှုန်းလောက်တော့အောင်းနေလို့တော့ပြောလို့ရမှာပေါ့နော်။ဒါဟိုးတုန်းကဆိုရင်ပေါ့လေမင်းငယ်တို့ဒီအမေရိကန်ပြည်အောင်စုကိုစရောက်တဲ့အခါမှာအမေရိကန်ပြည်အောင်စုအနေနဲ့ပေါ့လေဒုက္ခတွေတွေကိုကူညီနေရာချထားပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဟိုဘလို့ထင်ပါလဲ။အော်အဲ့ဒါကတော
့ကိုရီးယားစရောက်ခါစားလဲဖြစ်တယ်ဆိုတော့စရောက်ခါစားဆိုတော့ဒီတခြားမြို့တွေတော့မတည်ဘူးပေါ့နော်။ဒီပစ်ဆတ်မြို့ကိုဒီမြို့ကိုစပြီးတော့ရောက်တာကျွန်တော်တို့အခွဲတွေကပထမဦးဆုံးပဲ။ကျွန်တော်တို့ဖွဲ့ရပထမအောင်လို့ဆိုတော့တောင်းချောက်တဲ့အဖွဲ့အစည်းကကောင်းပါတယ်တော်တော်လေးကိုကောင်းပါတယ်သူတို့ဒီရောက်ကနဲ့တိုင်ခဲ့တဲ့အိမ်မှာသူတို့အိုးခွက်ပကန်းအိယာဆောင်ပါညာကတင်းပေါ့နော်အကုန်လုံးသူတို့ဟိုအပြည့်ဟိုဟိုတွေသူတို့ထားထားပေးတယ်စားစရာတောက်စရာမနှစ်ပတ်စာစားပြီးချင်းသူတို့အလိုမျိုးထားထားပေးတယ်တော့စံနေဟိုအရှေ့လာတဲ့စံပဲစားကြတယ်ဒီလိုမျိုးပြောရလို့သူတို့ကစုံစမ်းသိထားတဲ့အတွက်ကြောင့်မလို့သူကစံနေဝယ်ပေးထားတယ်ဒီလိုမျိုးပေါ့နော်သူမျိုးအိုးလေးတွေသူတို့ပေးထားတယ်အဲ့လိုမျိုးတွေကျွန်တော်တို့ကိုစီစဉ်ပေးထားတာတွေကတော့အဲ့လိုမျိုးလေးရှိတယ်။နောက်ကျမကြီးသံချောက်မှုနဲ့ပတ်သက်ပြီးတော့သူတို့ကစရောက်ရောက်ချင်းရနေစပြီးကိုလာတောင်းဝင်ယူတယ်။သူတို့အဲ့ကိုလာနောက်ပိုင်းကအကဲမှာတော့ကိုရဲ့အလုပ်ရှာရတယ်။အလုပ်ရသွားပြီးတော့နောက်ထပ်ဒီဟို6လလောက်ကိုထပ်ပေးတယ်။
ကိုအောင်တင်ဆက်တဲ့သုတဆောင်ရင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာ VOA အမေရိကန်တန်ကအင်ဂါနေ့မနေ့ကင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လူ့ခွင့်ရေးကိုအလေးနဲ့ဆောင်ရွက်တဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်မှာစ조사ဆောင်ရွက်ခဲ့ပါတယ်။စိတ်မကောင်းစရာကပြုပြင်ပြောင်းလဲဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုလက်မခံခဲ့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်နီကီဟေးလီကပြောကြားခဲ့ပါတယ်
။ Human rights abusers continue to serve on and be elected to the council. The world's most inhumane regimes continue to
ကောင်စီမှလူ့ခွင့်ရေးချိုးဖောက်သူတွေဆက်လက်ပါဝင်နေတယ်။ရွေးချယ်ခံနေရတယ်ကဘာမှာလူမဆန်တဲ့လုပ်ရက်တွေအလုံးစုံအစိုးရတွေဟာလေစုံစမ်းစစ်ဆေးခြင်းမခံရဘဲလွတ်မြောက်နေကြပါတယ်။ဒါဒီမကရာထူးရထားတဲ့လူခွင့်ရေးချိုးဖောက်သူတွေဘက်အာယုံမရောက်အောင်လူခွင့်ရေးမှတ်တမ်းတွေကောင်းတဲ့နိုင်ငံတွေအပေါ်ကောင်စီကနိုင်ငံရေးအရာဆက်ပြီးအပြစ်ရှာအသုံးချတာခံနေရပါတယ
်။ဒီအကြောင်းအချက်တွေကြောင့် American ပြည်ထောင်စုကကုလသမဂ္ဂလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ခဲ့ပါတယ်။ American ပြည်ထောင်စုရဲ့အဓိကရည်မှန်းချက်ကကဘာပေါ်ကလူခွင့်ရေးအချိုးဖောက်ဆုံးသူတွေကိုလူခွင့်ရေးကောင်စီထဲမှအဖွဲ့ဝင်မဖြစ်အောင်တားဆီးနိုင်ဖို့ဖြစ်ပါတယ်။ကဘာမှာလူခွင့်ရေးမှတ်တမ်းအညံ့ဖျင်းဆုံးနိုင်ငံတစ်ခုလို့သိကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကကောင်စီဝင်အဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီလတုန်းကအီရန်မှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြသူတွေတပ်ဖြတ်ခံရယာနဲ့ချီဖမ်းဆီးခံခဲ့ရပေမဲ့အီရန်အစိုးရအပေါ်ကောင်စီကတုံ့ပြန်အရေးယူဖို့ပြတ်ကွက်ခဲ့ပါတယ်။အစ္စရေးနဲ့ပတ်သက်ရင်လည်းတစ်ဖက်သက်ပဲလိုက်နေတာကြာလှပြီလို့တာမတ်ကြီးဟေလီကပြောပါရယ်။တခြားဗေနိုင်ငံမှလုံမခံရတာမျိုးအစ္စရေးတနိုင်ငံနဲ့အတွက်ရည်ရွယ်တဲ့ကောင်စီရဲ့ agenda item 7ဆက်ရှိနေတာကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုတာကိုပြီးခဲ့တဲ့နှစ်ကပြက်ပြက်သားသားပြောကြားခဲ့ပါရယ်။ဒီနှစ်စံပိုင်းကလည်းလူခွင့်ရေးကောင်စီကအစ္စရေးအပေါ်ဆုံးဖြတ်ချက်၅ခုချမှတ်ခဲ့ပါရယ်။ဒီအရေးအတွက်ကမြောက်ကိုရီးယား၊အီရန်နဲ့ဆီးရီးယားနိုင်ငံတွေအပေါ်ချမှတ်တဲ့ဆုံးဖြတ်ချက်အလုံးပေါင်းထက်ပိုများတယ်လို့တအမတ်ကြီးဟေလီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးပေးတဲ့နိုင်ငံ၊ဖိနှိပ်ခံရသူတွေလွတ်မြောက်အောင်ကြိုးပမ်းပေးတဲ့နိုင်ငံတစ်ခုအနေနဲ့လူ့ခွင့်ရေးကိုအလေးပေးဆောင်ရွက်တဲ့အစဉ်အလာကိုဂုဏ်ယူစွာဆက်လက်ထိန်းသိမ်းသွားမှာဖြစ်ပါတယ်။အမေရိကန်စနစ်အတိုင်းတခြားသူတွေလိုက်လို့အောင်အမေရိကန်ကမကြိုးစားပေမဲ့ဖန်ဆင်းရှင်ကပေးထားတဲ့လူခွင့်ရေးကိုလူတိုင်းခံစား권ရှိရေးကိုအားပေးတယ်လို့တပ်အမတ်ကြီးဟေလီကပြောပါရယ်။ဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီဆိုတဲ့နာမည်နဲ့မထိုက်တန်တဲ့အဖွဲ့အစည်းကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တယ်လို့ပြောကြားခဲ့ပါရယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီးVOA အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ
ဒူရီကီနိုင်ငံသမ္မတရွေးကောက်ပွဲဟာမဲဆန္ဒရှင်တွေအတွက်စစ်မှန်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ပေမဲ့မဲဆွယ်စည်းဝေးဆိုင်ရာခြေအနေတွေကတော့တန်းတူညီမျှမှုမရှိဘူးလို့ရွေးကောက်ပွဲကိုစောင့်ကြည့်နေလာတဲ့ဥရောပလုံခြုံရေးနဲ့ဥပပေါင်းဆောင်ရေးအဖွဲ့ OSCE ကတနင်္လာနေ့ကနေဦးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မြန်မာစစ်ဘက်နဲ့ရဲဘက်ထိတန်းရာရှိကြီး9ဦးအပေါ်ဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကဇွန်လ25ရက်တနင်္လာနေ့မှာတံခါးရေးယူမှုတွေချမှတ်လိုက်ပါတယ်။အရေးယူခံရသူတွေထဲမှာပါတဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်ဒိုင်းမူပူချုံမောင်မောင်ဆိုဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဂျပန်နေနင်းဖြိုခွဲမှုတွေလှုံ့ဆော်စဉ်ကာလကရိုဟင်ဂျာတွေကိုတပ်ဖြတ်မှုနဲ့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူဖြစ်တယ်လို့ EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆက်သွယ်ရေးဆိုင်ရာမမမကန်လှုံ့ဆော်မှုတွေနဲ့ပတ်သက်ပြီးအဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသား73ဦးကိုမြန်မာဘက်ကတရုတ်ကိုပြန်ပြီးလွှဲပြောင်းပေးတယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ်။ယူနန်ပြည်နယ်ကွန်မင်းမြို့မှာတနင်္လာနေ့တွေကလွှဲပြောင်းပေးတာပါ။လိင်လယ်မှု30ကျောင်းနဲ့ဆက်ဆက်ပြီးသူတို့ကိုဖမ်းဆီးထားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ကမ္ဘာဖလားပေါ်လုံးပြန်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဇူလ25ရက်နေ့ကရှင်းပြင်ကစားကြတာမှာအုပ်စုအေမှာဆော်ဒီအာရေဗျားနဲ့ဥရုဂွေးတို့အနိုင်ရပြီးအုပ်စုဘီမှာအီရန်ပေါ်တူဂီ2-0စီတီစပိန်မော်ရိုကို2-0စီတီကြောက်သွားပါတယ်။အုပ်စုအီမာဥရုဂွေးကအုပ်စုပထမရုရှားကအုပ်စုဒုတိယနဲ့16တင်ရှုံးထွက်အဆင့်ကိုတက်သွားပါပြီ။အုပ်စုဘီမှာတော့ပေါ်တူဂီနဲ့စပိန်တို့ရှုံးထွက်အဆင့်ကိုတက်သွားပြီဖြစ်ပြီးစပိန်ကအုပ်စုပထမပေါ်တူဂီကအုပ်စုဒုတိယနဲ့တက်သွားကြပါပြီခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ။နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်သိန်းပြပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Keith Home ဖြစ်ပါတယ်။ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါကျွန်တော်ရှင်မြန်လေးတို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.